Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ28ရက်ဗိုလ်တူးနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 လိုင်းနိုမီတာ1925 32နဲ့လိုင်းလတ်190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကထက်တန်းချောင်းဖြစ်ကတ်မှုကလွတ်မြောက်လာသူចောင်းသားတွေဒီကနေ့မှပဲចောင်းပြန်တက်နေကြပါပြီ။ကုလသမဂ္ဂကဖေ့စ်ဘွတ်တက်ကတားမြစ်ထားတဲ့စစ်လက်နက်ပစ္စည်းတွေကိုမြောက်ကိုရီးယားကတင်ပို့ခဲ့တဲ့နိုင်ငံတွေအနေနဲ့မြန်မာနိုင်ငံလည်းပါဝင်တဲ့အကြောင်းကြွမ်းကျင်သူတွေပြောလိုက်ကြပါတယ်။ဒီလိုထက်တန်းချောင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဒေါင်ဆန်းစုကြည်ကိုနားချဆွေးနွေးနိုင်ဖို့မြန်မာနိုင်ငံကိုတွားရောက်လို့ကြောင်းနိုဘယ်ညဉ့်ဉျာဉ်ရေးဆုရှင်အမျိုးသမီးတွေကတောင်းဆိုနေပါတယ
် But we want to say to Aung San Suu Kyi you have tremendous power because the world loved
နိုဘယ်ညဉ့်ဉျာဉ်ရေးဆုရှင်တို့ပြောကြားသွားတာပါဒီအကြောင်းနဲ့အတူရခိုင်ပြည်နယ်မှာထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးမှကုလသမဂ္ဂ UNHCR ကဘယ်လိုအခန်းကဏ္ဍကပါဝင်ဆောင်ရွက်မလဲဆိုတဲ့အကြောင်းနေနဲ့စစ်တွေမျိုးဘုံပေါက်ကွဲမှုဖြစ်စဉ်မှာဖမ်းဆီးထားတဲ့ ANC ရခိုင်မျိုးသားကောင်စီအဖွဲ့ဝင်တွေအ мян ပြန်လှုပ်ပေးဖို့တောင်းဆိုနေတဲ့အကြောင်းတွေကိုလည်းတင်ပြမှာဖြစ်တယ်လို့တမတော်ကဖမ်းဆီးတရားဆွဆူထားတဲ့ဖိုးပုံးရွာသားတွေကိုထောင်ချလိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရမှာပါအဲ့ဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
အမေရိကန်မှာလူသေးပြောက်အများဆုံးဖြစ်ကတ်မှုတွေတဲ့တစ်ခုပါဝင်ဖြစ်ခဲ့တဲ့ဖလော်ရီဒါပြည်နယ်ကထက်တန်းချောင်းဖြစ်ကတ်မှုကနေလွတ်မြောက်လာသူကျောင်းသားတွေဒီကနေ့မှပဲကျောင်းပြန်တက်နေကြပါပြီ။အမေရိကန်ပြည်သူ့လွတ်တော်နဲ့ပြည်နယ်လွတ်တော်တွေမှာတော့နိုင်ငံတော်ကကျောင်းတွေမှာဘေးကင်းလုံခြုံရေးနဲ့လူငယ်တွေအသက်မဆုံးရှုံးရအောင်ဟန်တားမယ့်အစီအစဉ်တွေကိုအခြေတွင်ဆွေးနွေးနေပါတယ်။လူငယ်တဲ့သတင်းနှစ်ပတ်ကတနတ်သမားလက်ချက်နဲ့လူ18ယောက်သေဆုံးခဲ့ပြီးနောက်မှာပဲဖလော်ရီဒါပြည်နယ်ပါကလန်မြို့က Majority Stoneman Douglas ထက်တန်းချောင်းမှာစာတင်နာတွေရနှတ်ထားရတာပါ။ဖြစ်ကတ်မှုကြောင့်အမေရိကန်မှာတနတ်ကင်ဆောင်ခွင့်ဥပဒေနဲ့ပတ်သက်လို့ကာလကြာရှည်ငင်းကုန်နေတာတွေလည်းတကြောပြန်ပေါ်ပေါက်လာခဲ့ပါတယ်။အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ကတော့တနတ်ဝယ်ယူမဲ့သူတွေရဲ့နောက်ကျောင်းရာသွင်းစစ်ဆေးမှုတွေမှာအားနည်းချက်တွေရှိနေတာကိုပြင်ဆင်ဖို့လိုအပ်ကြောင်းမနေ့ကသတင်းတော်တွေကိုပြောခဲ့တယ်လို့စစ်ပိုင်းဆိုင်ရာကျန်းမာရေးဆက်ရှောက်မှုမှာပြုပြင်ပြောင်းလဲဖို့လည်းတိုက်တွန်းခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့လွတ်တော်နေ့ကကိုယ်စီရီနဲ့ရောသမရနဲ့ပါဆွေးနွေးသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဖလော်ရီဒါပြည်နယ်ထက်တန်းချောင်းမှာပြစ်ခတ်မှုမှာတုံးခဲ့တဲ့ AR-15 တက်ခိုက်ရေးသုံးရိုင်ဖယ်တနက်ဝယ်ယူခွင့်တားမြစ်ဖို့ကတော့အောက်လွတ်တော်အုပ်ထမ်းနဲ့လွတ်တော်မှာလူများစုဖြစ်တဲ့ Republican ကိုယ်စားလှယ်ကတောက်ဆိုတာမျိုးတော့မရှိပါဘူး။အမေရိကန်မှာဩဇာရှင်ဝါကြီးမားတဲ့အမျိုးသားရိုင်ဖယ်အသင်းနဲ့လက်နက်ကိုင်ဆောင်ခွင့်အရေးလှုပ်ရှားသူတွေကတော့တနက်မျိုးဆက်လိုက်ကန့်သက်တာမျိုးကိုအပြင်းထန်ကောက်ွက်နေကြတာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံမှာလူသားချင်းစာနာတဲ့အနေနဲ့စစ်စင်ရေးတွေကိုနေ့စဉ်ယာယီရဆိုင်ထားတဲ့အချိန်အတွင်းဂွိုက်တာဂူတာရှေ့ပိုင်းဒေသမှာအထောက်အပံ့ပေးပို့မှုတွေနဲ့လူတွေထွက်ခွာနေတာတွေကိုတပုံတွေကဟန်တာနှောက်ရှက်နေတယ်လို့ရုရှားနိုင်ငံကြေးဝန်ကြီးဆာဂျရီလက်ဖရော့ဖ်ကဒီနေ့ပဲထုတ်ပြောလိုက်ပါတယ်။ဆီးရီးယားစိုးရကိုလူလာတဲ့တပ်ဖွဲ့တွေက2013ခုနှစ်ကတည်းကဝန်းရံပိတ်ဆို့ထားတဲ့တပုံတွေထိန်းချုပ်ရတဲ့မြန်မာလူတွေကိုအကူအညီပေးဖို့နဲ့မျိုးရင်းကထွက်ခွာခြင်းသူတွေထွက်ခွာနိုင်အောင်နေ့စဉ် 9 နာရီကြာတိုက်ခိုက်မှုတွေရစဲထားမဲ့အကြောင်းရုရှားစစ်ရေးကကြေညာထားတာပါထွက်ခွာမဲ့သူတွေကိုအတိုက်ခံသဘုံတွေကပိတ်ပင်တားဆီးနေတာနှစ်ရက်ရှိပြီလို့လဲဆီးရီးယားအစိုးရပိုင်းမီဒီယာကပြောဆိုခဲ့ပါတယ်ဒါပေမဲ့လူပေါင်း4သိန်းလောက်နေထိုင်တဲ့ဒီဒေသကနေအခုချိန်ထိတော့စွန့်ခွာတဲ့အရသာတယောက်မှမရှိသေးပါဘူးအတိုက်ခံသဘုံတွေကတော့အကန့်အသတ်နဲ့တိုက်ခိုက်မှုတွေစတင်ရက်ခဲ့တဲ့စပြီးရက်ခဲ့တဲ့မနေ့တုန်းကပဲဒီအစိုးရဘက်ကဆွဆွဲချက်တွေကိုငင်းဆန်ခဲ့ပြီးအခုစစ်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အပေါ်မှာတော့အစိုးရနဲ့တပုံတွေကသူ့ဘက်ကိုပဲအပြန်အလှန်အပြစ်ဖို့နေကြပါတယ်။ဂူတာရှေ့ပိုင်းကအကြီးဆုံးလက်နက်ကိုင်အုပ်စုရဲ့ခေါင်းဆောင်မိုဟာမက်အလူရှ်ကတော့ရုရှားအနေနဲ့လေကြောင်းတိုက်ခတ်မှုတွေကိုရစဲပြီးပြီးခဲ့တဲ့သတင်းတပတ်ထက်ကကုလသမဂ္ဂလူကြီးကောင်စီကမွဲခွဲဆုံးဖြတ်ထားတဲ့ရပ်ပေါင်း30ကျားတနိုင်ငံလုံးပြစ်ခတ်ရစဲကိုလေးစားဖို့တိုက်တွန်းခဲ့ပါတယ်။ပြည်ထောင်နိုင်ငံခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်အကက်ခတ်ဖွဲ့ကတော့ဂူတာရှေ့ပိုင်းမှာဒီနေ့လည်းတိုက်ပွဲတွေထပ်မံဖြစ်ပွားနေကြောင်းသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုံးကတော့စီးရီးယားနိုင်ငံကအခြေအနေပေါ်စိုးရိမ်မကင်းကြောင်းပြောဆိုထားပြီးလိုအပ်နေသူတွေအတွက်အကူအညီထောက်ပံ့တွေပေးရနိုင်ရေးခွင့်ပြုဖို့လည်းတိုက်တွန်းနေပါတယ်ခင်ဗျာ
အာဖဂန်နိုင်ငံကတာလီဘန်တပုံတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်မှုလက်ခံမယ်ဆိုရင်အပြန်အလှန်အနေနဲ့အကန့်အသတ်မထားပဲငြိမ်းချမ်းရေးဆွေးနွေးဖို့န ိုင်ငံရေးပါတီတစ်ခုဖြစ်တရားဝင်အသိမှတ်ပြုဖို့နိုင်ငံကပိတ်ဆို့တံခတ်မှုဆင်းမှာထက်သွင်းထားတဲ့အဖွဲ့ဝင်တွေအမည်ကိုပယ်ဖျက်ပြီးအာဖဂန်သမ္မတအက်ရှ်ဖက်ကာနီကကန့်လန့်လိုက်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်တုံ့သက်ဖို့တာလီဘန်ရဲ့တောင်းဆိုချက်ကိုလည်းညင်ညင်းလုံငန်းစင်မှာညှိနှိုင်းလို့ရနိုင်ကြောင်းဒုတိယအကြိမ်ကာဘူးမြို့ကညီလာခံမှာအာဖဂန်သမ္မတကဒီကနေ့ပဲပြောဆိုလိုက်တာပါဒါပေမဲ့လည်းအမျိုးသမီးတွေရဲ့အခွင့်အရေးကိုတော့အကာအကွယ်ပေးသွားမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်ညင်ညင်းလုံငန်းစင်ကတော့စစ်ဆန်ညှိနှိုင်းမှုလက်ခံတည်ပြမှုနဲ့အကောင့်ထဲပေါ်မှုဆိုပြီးအဆင့်30နဲ့အကောင့်ထဲပေါ်သွားမှာဖြစ်ကြောင်းနဲ့အဆင့်တိုင်းမှာအမျိုးသမီးတွေပါဝင်ပြီးတိုင်ပင်ဆွေးနွေးမှုတွေပြုလုပ်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါဒီချိန်ကပုံကန်တက်ခတ်ခဲ့တဲ့သူတွေအနေနဲ့လူတိုင်းဝိုင်းမှာပြန်လည်ဝင်ဆက်ပြီးအလုပ်ကိုင်နေရရှိနိုင်ရေးအတွက်လည်းအကူအညီပြုဆောင်မှာဖြစ်ကြောင်းခရီးပြုပြောဆိုခဲ့ပါတယ်တာလီဘန်ခေါင်းဆောင်တွေကအမေရိကန်နဲ့တိုက်ရိုက်စကားပြောဆိုဖို့ဆန္ဒရှိတဲ့အကြောင်းရည်ရွယ်ပြသခဲ့ပြီးနောက်မှာပဲအာဖဂန်စိုးရရဲ့ကမ်းလှမ်းချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်တူဖြစ်အချိန်တော်ကြာအမှုထမ်းနေသူအင်ပီရိုပြန်ချာရေးဌာနညွှန်ကြားရေးမှူး Hope Hicks ကိုသမ္မတရွေးကောက်ပွဲမဲဆွဲစဉ်ရုရှားနဲ့ဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီကမနေ့တုန်းကစစ်ဆေးခဲ့ပါတယ်။ဒါပေမဲ့လည်းအောက်လွှတ်တော်ထောက်လင်းကော်မတီရှေ့မှာနာယီတော်ကြားမေးမြန်းမှုတွင်73လကြာအင်ပီရိုမှာအမှုထမ်းခဲ့တဲ့ကိစ္စတွေကိုလွှတ်တော်အမတ်တွေကမေးမြန်းတာကိုတော့ဖြေကြားဖို့ညှဉ်းဆန်ခဲ့ပါတယ်။ထရန့်မိသားစုရဲ့လူလူဆက်ဆံရေးတာဝန်ခံဖြစ်သမီးဖြစ်သူအီဗန်ကာထရမ့်ရဲ့အဝတ်အထည်လုပ်ငန်းတွေကိုကြောင်းကြားရမှာတာဝန်ယူဖူးခဲ့သူဟစ်ဆာနောက်ပိုင်းမှာတော့2016သမ္မတရွေးကောက်ပွဲအတွက်ထရမ့်ရဲ့မဲဆွဲစီရင်ရေးအဖွဲ့မှာပါဝင်ခဲ့ပါတယ်ဟစ်ဆာသမ္မတရွေးကောက်ပွဲမဲဆွဲလှုပ်ရှားမှုတွေနဲ့ပတ်သက်တဲ့မေးခွန်းတွေရွေးကောက်ပွဲကာလကနေသမ္မတထရမ့်စတင်တာဝန်ယူတဲ့ကြာကာလကိစ္စတွေနဲ့ပတ်သက်တဲ့မေးခွန်းတချို့ကိုဖြေကြားခဲ့ပေမဲ့အင်ပီရိုမှာတာဝန်ယူခဲ့တဲ့အချိန်တွင်ဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့တော့ဖြေကြားခြင်းမရှိဘူးလို့လည်းအောက်လွှတ်တော်ထောက်လှမ်ကော်မတီကဒီမိုကရက်ထိပ်တန်းကိုယ်စားလှယ်အဒမ်ရှရစ်ကပြောပါတယ်ကော်မတီဝင်ဒီမိုကရက်ကိုယ်စားလှယ်နောက်တစ်ဦးဖြစ်တဲ့ဒန်နီဟက်ကလည်းသမ္မတထရမ့်ရွေးကောက်ပွဲအနိုင်ရပြီးချိန်နဲ့တရားဝင်သမ္မတတာဝန်ယူချိန်ကြားကာလအတွင်းကကိစ္စတွေကိုမေးမြန်းရမှာဖြေကြားဖို့ညှင်းဆုပ်ခဲ့တဲ့အင်ပီရိုမဟာဗျူဟာရေးရာအကြီးအကဲဟောင်းစတီဖ်ဘန်နော်နေတူညှင်းဆန်တဲ့လောရက်ဖြစ်နေလဲနိုင်ရှင်ဝေဖန်ခဲ့ပါတယ်ခင်ဗျ
ကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုမြန်ကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ပေါ်ရုံးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကုလသမဂ္ဂကပိတ်ဆို့တန်ခတ်တားမြစ်ထားတဲ့စစ်လက်နက်ပစ္စည်းတွေကိုမြောက်ကိုရီးယားကတင်ပို့ခဲ့တဲ့နိုင်ငံတွေနဲ့မြန်မာနိုင်ငံလည်းပါဝင်တဲ့အကြောင်းကြွမ်းကျင်သူတွေပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့တားမြစ်ချက်ကိုချိုးဖောက်ပြီးမြန်မာနိုင်ငံကိုပက်ထင်းတန်မစ်ဆိုင်းတုံးစနစ်တင်ပို့ခဲ့တယ်လို့စီးရီးယားနိုင်ငံကလည်းပက်ထင်းတန်မစ်ဆိုင်းတုံးနဲ့ဒါရုလက်နက်တွေတင်ပို့ခဲ့တဲ့အကြောင်းမြောက်ကိုရီးယားဘက်တန်ခတ်မှုတွေကိုစောင့်ကြည့်ကဲခတ်နေတဲ့ကြွမ်းကျင်သူဖွဲ့ကအစီရင်ခံစာထုတ်ပြန်မှာပြောဆိုခဲ့တာပါ။ရော့ကက်တုံးပစ်စင်တွေမြေပြင်ကဝင်ပြစ်မစ်ဆိုင်းတုံးတွေနဲ့ပက်ထင်းတဲ့မစ်ဆိုင်းတုံးတွေပါဝင်တမျိုးကြလက်နက်တွေမြန်မာနိုင်ငံကိုမြောက်ကိုရီးယားကတင်ပို့ခဲ့တဲ့ထောက်ထားတွေကိုကုလသမဂ္ဂဖော်ဝင်နိုင်ငံတစ်ခုကတင်ပြထားကြောင်းလဲမနေ့နောက်ပိုင်းကထုတ်ပြန်လိုက်တဲ့စာမျက်နှာ200ကျော်ပါဝင်တဲ့အစီရင်ခံစာကိုကိုကာပီ AP သတင်းကဖော်ပြတာဖြစ်ပါတယ်။ရေနံနဲ့တန်းဝေးမရောချဖို့ကုလသမဂ္ဂရဲ့ပိတ်ဆို့တံခတ်တားမြစ်ချက်ကိုရှောင်ရှားရင်းမြောက်ကိုရီးယားမြန်မာနဲ့စီးရဲနိုင်ငံတွေနဲ့ပက်ထင်းတဲ့မစ်ဆိုင်းတုံးစနစ်တိစောက်မှုတွေမှာပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဥပဒေမဲ့တင်ပို့မှုတွေကြောင့်ပြီးခဲ့တဲ့နှစ်ထဲ9လအတွင်းဒေါ်လာတန်း100နီးပါးဝင်ငွေရရှိခဲ့ကြောင်းလဲ AP သတင်းဌာနကဒီလာဇန်ပိုင်းမှာပဲဖော်ပြထားတာပါ။အမည်ဖော်ပြမထားတဲ့ကုလသမဂ္ဂဖော်ဝင်နိုင်ငံတစ်ခုကိုကူးကားထားတဲ့ကျွမ်းကျင်သူတွေရဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကာဝေးဝန်ကြီးဌာနရှုပ်ထွင်းတင်နေတဲ့နိုင်ငံတကာလက်နက်အရောင်းဝယ်ကွန်ရက်နဲ့ပတ်သက်မှုရှိနေစေဖြစ်ပြီးမြောက်ကိုရီးယားနဲ့ဆက်နွယ်တဲ့မစ်ဆိုင်းတုံးအစီအစဉ်တွေပြပကနေလိုအပ်တဲ့ပစ္စည်းရရှိဖို့ကြိုးပမ်းခဲ့ကြောင်းလဲဖော်ပြထားပါတယ်။နျူကလ িয়ার နဲ့ဆက်နွယ်တဲ့တားမြစ်ပစ္စည်းတွေကို2012ခုနှစ်တုန်းကတင်ပို့ဖို့ကြိုးစားရမှာမြန်မာနိုင်ငံကစိုးမင်းထိုက်ကုမ္ပဏီကဝယ်သူဖြစ်လက်မှတ်ရေးထိုးထားတာတွေ့ရကြောင်းလဲကုလသမဂ္ဂကျွမ်းကျင်သူတွေအရင်တုန်းကအစီရင်ခံခဲ့မှုပါတယ်။မြန်မာဆိုကတာဝန်ရှိသူတွေကတော့မြောက်ကိုရီးယားနဲ့ပုံမှန်တန်တမန်ဆက်သွယ်မှုတွေသာရှိခဲ့ပြီးစစ်ပဆိုင်ရာဆက်ဆံနေမှာရှိကြောင်းကုလသမဂ္ဂကျွမ်းကျင်သူအဖွဲ့ကို2015ခုနှစ်တုန်းကပြောဆိုထားပါတယ်။
ကမ္ဘောဒီးယားနိုင်ငံမှာမကြာသေးခင်ကဒီမိုကရေစီပေါ်နောက်ပြန်ဆုတ်ဆီတဲ့လောရက်တွေကြောင့်အမေရိကန်ကပေးနေတဲ့အထောက်အကူဒေါ်လာ 8.3 သန်းကိုဖြတ်တောက်လိုက်ပြီလို့အင်ပီဒေါ်ကကြေညာလိုက်ပါတယ်။တနင်္ဂနွေနေ့ကကျင်းပတဲ့ကမ္ဘောဒီးယားဆက်လက်တော်ရွေးကောက်ပွဲဟာကမ္ဘောဒီးယားလူထုရဲ့စစ်မှန်တဲ့ဆန္ဒကိုကိုစားမပြုကြောင်းနဲ့ဒီအတွက်လွန်စွာစိုးရိမ်မိကြောင်းအင်ပီဒေါ်ပြောကွင်းရဆာရာဆန်ဒါစ်ကအင်ကာနေကထုတ်ပြောလိုက်တာပါ။ အခုလိုအကူအညီလျှော့ချမှုတွေမှာစစ်ဘက်နဲ့ရဲဘက်ထောက်ကူတွေပေါင်းပါတယ်ဒါပေမဲ့အမေရိကန်နိုင်ငံကအကူအညီပေးနေတဲ့ကျန်းမာရေးလေယာဉ်စိုက်ပျိုးရေးမြေမြဝန်းရှင်းလင်းနဲ့ကမ္ဘောဒီးယားပြည်သူတွေအတွက်အခြားအစီအစဉ်တွေကိုတော့ဆက်ပေးနေအောင်မှာဖြစ်တယ်လို့အင်ဗီတော်ကဆိုပါတယ်ကမ္ဘောဒီးယားဆွေးနွေးပြောခွင့်ရဖေးစီဖန်ဘက်ကတော့အမေရိကန်ရဲ့ဒီဆုံးဖြတ်ချက်ဟာအပြောနဲ့အလုပ်လွဲနေတယ်အမေရိကန်ချုပ်ချာအာဏာပိုင်ဆိုင်မှုပေါ်နားလည်ပေမဲ့ကမ္ဘောဒီးယားကဒီမိုကရေစီရေးတစိုက်မမတ်ဆောင်ရွက်နေတာကိုအမေရိကန်ကနားလည်ဖို့လိုတယ်လို့VOA ကမှဌာနကိုဖုန်းမက်ဆေ့ချ်အစာရေးပေးပို့ခဲ့ပါတယ်။တကယ်တော့တနင်္ဂနွေနေ့ကမ္ဘောဒီးယားထက်လို့ရွေးကောက်ပွဲမှာအာဏာရပါတီကပဲလုံးဝအနိုင်ရခဲ့အပြီးမှာအမေရိကန်ဆွေးနွေးအနေနဲ့ဒီလိုကြီးညာချက်ထုတ်ခဲ့ရတဲ့အကြောင်းအမေရိကန်ဆိုင်ရာကမ္ဘောဒီးယားသံမက်ချွန်ဘန်နွန်က VOA ကမှဌာနကိုပြောခဲ့ပါတယ်ခင်ဗျာ။
ဤဝင်နိုင်ငံအမေရိကန်ပြည်သူ့ရဲ့အကျိုးစီးပွားနဲ့ဒေသတွင်းရေရှည်တည်ငြိမ်ရေးအတွက်ချင်းချမှုတရားဖြစ်ကြောင်းကမ္ဘာလေပိုင်းဒေသအမေရိကန်ကုကဲစစ်ဌာနချုပ်အကြီးအကဲဘိုချိုကြီးဂျိုးဗော်တကအမေရိကန်လွှတ်တော်အမတ်တွေကိုသတိပေးလိုက်ပါတယ်။ဤဝင်နိုင်ငံဟာဒေသတွင်းမတည်ငြိမ်မှုတွေကိုဖန်တီးနေပြီးဤဝင်ရဲ့ချင်းချမှုကွန်ရက်တွေကလည်းဆက်လက်အားကောင်းလာနေရမှာအမေရိကန်နဲ့လက်တွဲပတ်တွေရဲ့အကျိုးစီးပွားတွေအပေါ်ချင်းချမှုတွေကြီးထွားလာနေတဲ့အကြောင်းအောက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီရဲ့အကြံဖက်ဝါဒဆိုင်ရာမနေ့တုန်းကကျန်းနာဝက်ကိုတင်သွင်းခဲ့တဲ့စာမျက်နှာ45မျက်နှာပါဖတ်ဆိုခြင်းမှာဘိုချိုကြီးဗော်တေကသတိပေးပြောဆိုခဲ့တာ
ပါ။ပပူအန်ယူဂီနီနိုင်ငံမှာတနင်္လာနေ့ကလှုပ်ခတ်သွားတဲ့အင်အားပြင်းပြင်းကလေးကြောင့်အနည်းဆုံး15ဦးသေဆုံးခဲ့ပြီးနောက်ထပ်ထိခိုက်ပျက်စီးရာတွေအတွက်ရေးပေါ်ရှာဖွေတွေခက်ခက်ခဲခဲဆက်လုပ်နေကြပါတယ်။ပိုချီရာမြို့တောင်ဘက်55မိုင်ကျော်အကွာမှာလှုပ်ခဲ့တဲ့ပြင်းအား 9.5 ရှိတင်းကလေးကြောင့်မြေပြေမှုတွေနဲ့လက်စစ်တဲအားလိုင်းပြတ်မှုတွေဖြစ်ကာ Pacific ကျွန်းဒေသတို့ချောင်းလမ်းတွေပြတ်ကုန်ပြီးကုန်းမြင့်အတွင်းပိုင်းဒေသတွေနဲ့လည်းဆက်သွယ်ရေးလမ်းကြောင်းဆူဆူဝါးဝါးပြတ်တောက်သွားခဲ့ပါတယ်ခင်ဗျာ။
ဒေတာရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VO ရကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VO ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာရော VO ရဲ့ Facebook စာမျက်နှာမှာပါဓာတ်ရိုက် live ထုတ်လွှင့်ပေးနေတာမို့ Facebook မှာလည်းအလွယ်တကူနှားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးညဉ့်ညဉ့်ရေနိုဘယ်ဆုရှင်တွေရဲ့တောင်းဆိုချက်သတင်းနဲ့စတင်ညင်ပါတယ်ရင်းညာတွေအရေးဒေါ်အောင်ဆန်းစုကြည်ကိုနားချဆွေးနွေးနိုင်ဖို့မြန်မာနိုင်ငံကိုတွားရောက်လူကြောင်းနိုဘယ်ညဉ့်ညဉ့်ရေဆုရှင်အမျိုးသမီးတွေကပြောကြားလိုက်ပါတယ်ရင်းညာတွေအပေါ်မြန်မာစစ်တပ်ရဲ့နှိတ်ကုပ်မှုတွေကိုလည်းဒေါ်အောင်ဆန်းစုကြည်ဘက်ကစန့်ကျင်ပြောဆိုဖို့ကိုလည်းတိုက်တွန်းနေကြပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ
်ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့လှုပ်ရွတ်တွေကိုဒေါ်ဆန်းစုကြည်အနေနဲ့တတိရှိရှိစန့်ကျင်ပြောဆိုဖို့နိုဘယ်ငြိမ်းချမ်းရေးဆုရှင်အမျိုးသမီးတွေကတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။မြောက်အိုင်ယာလန်ကနိုဘယ်ငြိမ်းချမ်းရေးဆုရှင်မရိန်းမက်ကွာကလည်းအခုလိုပြောဆိုခဲ့ပါတယ်။
But we want to say to Aung San Suu Kyi, you have tremendous power because the world loved you.
ဒေါ်ဆန်းစုကြည်ကိုပြောချင်တာကတော့သူ့ကိုကဘာကတိတ်ချစ်ကြတာကြောင့်သူ့ရဲ့ဩစာကတိတ်ပြီးတော့ကြီးမားပါတယ်ဆိုတဲ့အကြောင်းပါ။ဒေါ်ဆန်းစုကြည်နေအခြေချုပ်ကြစဉ်ကာလကလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးကိုတောင်းဆိုချိန်မှာသူ့ရဲ့တောင်းဆိုချက်အတွက်ကျမတို့တုံ့ပြန်ဆောင်ရွက်ခဲ့ပါတယ်။လူ့ခွင့်ရေးနဲ့ဒီမိုကရေစီဟာလူတိုင်းပိုင်ဆိုင်ပါတယ်။ရွှေကြရီအနေနဲ့လဲသူတို့ရဲ့နိုင်ငံသားဖြစ်ပိုင်ခွင့်ဘေးကင်းလုံခြုံရေးအခွင့်အရေးတွေရှိပါတယ်မြန်မာနိုင်ငံတွေကတိုင်းရင်းသား135မျိုးလို့ပဲရွှေကြရီမှာလဲလူ့ခွင့်ရေးနဲ့ဒီမိုကရေစီအခွင့်အရေးရှိပါတယ်ကျမတို့အနေနဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ထံတွားရောက်ခွင့်ရဖို့ကြိုးစားသွားမှာဖြစ်ပြီးတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့ကမ္ဘာပြည်သူတွေရဲ့ထောက်ခံမှုကိုရစေဖို့နောက်မြန်မာစစ်တပ်ကလုပ်နေတဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုစန့်ကျင်ပြောဆိုနိုင်မဲ့တတိပိုင်ဆိုင်ပါစေလို့ကျမတို့မျှော်လင့်ပါတယ်
နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေဖြစ်ကြတဲ့အီရန်ကရှီရင်အဘဒီ၊ယီမင်ကတာဝါကိုလာခါရမန်နဲ့မြောက်အိုင်ယာလန်ကမရီမကွာတို့ဟာစနေနေ့ကစပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာအမျိုးသမီးများအရှိန်ပတ်သက်ပြီးအတူရက်တီတာကိုပြတ်သားဖို့တပတ်ကြာတွားရောက်ခဲ့တာပါ။ဒီကနေ့ခီးစဉ်အဆုံးသတ်အဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာမှာသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပတာဖြစ်ပါတယ်။မျိုးနွယ်စုတစ်ခုအပေါ်လူမျိုးတုံးတက်ဖြတ်မှုဆောင်ရွက်တယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်အမျိုးသမီးတွေကပြောဆိုလိုက်ပြီးဒေါအောင်ဆန်းစုကြည်ကဒီကိစ္စကိုအရေးယူကင်တွယ်နိုင်ရေးနားချဖို့အတွက်မြန်မာနိုင်ငံကိုတွားရောက်ဖို့လည်းအစီအစဉ်ရှိတယ်လို့ရှီမင်နိုဘယ်ငြိမ်းချမ်းရေးဆုရှင်တာဝါကိုကာမန်ကပြောဆိုပါတယ
် Yes we have a plan to visit Myanmar
မြန်မာနိုင်ငံကိုတွားရောက်ဖို့အစီအစဉ်ရှိပါတယ်။ကျမတို့ရဲ့ညီမနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ကိုအကြောင်းကြားချက်ပန်ကြားချက်တွေချိန်ပေါင်းများစွာပို့ခဲ့ပါတယ်။ဒါမှမဟုတ်စာမပြတ်ပါဘူး။ကျမတို့အနေနဲ့မြန်မာပြည်ကဒေါက်အောင်ဆန်းစုကြည်ထံကိုရောနောက်ရိုဟင်ဂျာဒေသတွေကိုပါတွားရောက်ပြီးတော့သူမနဲ့ဆွေးနွေးပြောဆိုဖို့နားချဖို့လာရောက်ခွင့်ပြုဖို့အခုထပ်ပြီးတော့ပန်ကြားပါတယ်။
မြန်မာနိုင်ငံတွင်အချင်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ထွက်ပြေးခဲ့ကြရမှုနဲ့ဆက်စပ်ပြီးအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကလိမ်ပိုင်းဆိုင်ရာအချင်းဖက်မှုတပ်ဖြတ်မှုတို့လိုအခွင့်အရေးချိုးဖောက်မှုအထောက်အထားတွေကိုစူးစီးခဲ့ပြီးတဲ့နောက်စစ်တပ်ရဲ့နှိမ်နှင်းမှုကလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်ပြောဆိုထားတာပါမြန်မာအစိုးရဘက်ကတော့ဒီဆွဆွဲချက်တွေအလုံးကိုဒီဇိုင်းမှန်မှန်ညှင်းဆိုပါတယ်အစိုးရလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တဲ့အကြမ်းဖက်ဝါဒီတွေကိုတရားဥပဒေနဲ့အညီချေမှုန်းတာလို့မြန်မာအစိုးရကပြောဆိုထားတာပါအီရန်နိုဘယ်ငြိမ်းချမ်းရေးဆုရှင်Shirin Abadi ga akhu lo byo ba de
ba ma khali mutasaffam azin ke
dawsa suji lo lu myo a ne ne tuma naingan ma lu myo thong tat phyet mu re phit nei da re lu a mya a pya pa wan ne chu lo nei ya ya suwe mu re o myet kwe pyu tha de twet taik go ban nei ya ba de
Bangladesh phet go thwet pye cha ya de Rohingya 6 thing kwe jo tha ni pyan yi longan sin ga le Myanmar ne Bangladesh na naingan cha tabor tu tha bi me akhu a chain thi ma sa nai de ba bu dukkha de re tha ni pyan yi ha ဘေးကင်းလုံခြုံမှုရှိဖို့နဲ့ဆန္ဒနဲ့အညီဖြစ်ဖို့မြန်မာအစိုးရဘက်ကလုံခြုံရေးအမခံပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။ရိုဟင်ဂျာအရေးဖိအားပေးတဲ့အနေနဲ့ဥရောပသမဂ္ဂဘက်ကလည်းမြန်မာစစ်ဗိုလ်ချုပ်တွေကိုဒဏ်ခတ်ပိတ်ဆို့ဖို့ပြီးခဲ့တဲ့တနင်္လာနေ့ကသဘောတူခဲ့ကြပါတယ်ရှင်
။မတ်တင်ဂီတိုက်စူးစီးတင်ပြခဲ့တာပါ။ရခိုင်အရေးနဲ့ပတ်သက်လို့ဆက်ပြီးနားဆင်ရမှာကရခိုင်ပြည်နယ်ကဒုက္ခသည်တွေစီစစ်ပြန်လည်လက်ခံရေးအစီအစဉ်မှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR အကူအညီကိုရယူဖို့ရှိနေပြီးဒီအကူအညီဟာလည်း UEHRD ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုကူညီထောက်ပံ့ရေးပြန်လည်နေရာချတာရေးနဲ့ဖွံ့ဖြိုးရေးစီမံကိန်းရဲ့လမ်းညွန်ဓာတ်ချက်တွေအောက်မှာဆောင်ရွက်ရမှာဖြစ်တယ်လို့ဆိုပါတယ်နိုင်ငံတကာရဲ့တိုက်တွန်းတောင်းဆိုမှုတွေထွက်ပေါ်လာပြီးနောက် UNHCR ရဲ့ပါဝင်မှုကိုအခုလိုကန့်လန့်လိုက်တာဖြစ်ပါတယ်ကိုတန်းညူကစုံစမ်းမေးမြန်းထားတာပါ
။ရခိုင်မြောက်ပိုင်းဒေသပရိပခရီကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့တင်းကနန်ရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်စီစစ်လက်ခံရေးကိုဇန်နဝါရီလကုန်ပိုင်းမှာစတင်ဖို့အတွက်မြန်မာနိုင်ငံဘက်ကပြင်ဆင်ဆောင်ရွက်ထားပြီးမြဲဒုက္ခသည်တွေပြန်လာဖို့ဆန္ဒမရှိသေးတာကြောင့်ဒီအစီအစဉ်ဟာပြတ်တလောက်နေပါဖြစ်သွားခဲ့ရတာပါ။ဒုက္ခသည်တွေသူတို့ရဲ့သဘောဆန္ဒအတိုင်းပြန်လာဖို့ဆိုလို့ရှိရင်ပြန်လည်နေရာချထားမဲ့သူတို့ရဲ့မူရင်းဒေသတွေမှာလုံခြုံဘေးကင်းမှုရှိဖို့အထူးသဖြင့်ဆိုရင်နိုင်ငံတကာရဲ့စောင့်ကြည့်မှုလိုရဲဆိုပြီးတော့နိုင်ငံတကာလူခွင့်ရေးဖွဲ့ရီရောအစိုးရတွေကပါပြောခဲ့ပါတယ်။ပြန်လည်စစ်စစ်လက်ခံရေးမှာမြန်မာအစိုးရဘက်ကဖွဲ့စည်းထားတဲ့ UEHRD ကဦးစီးဦးဆောင်လုပ်ပြီးတော့နိုင်ငံတကာအဖွဲ့စည်းရဲ့ဆိုလို့ ICRC ချစ်ချင်းကြီးအတင်းလောက်ကိုပဲခွင့်ပြုခဲ့တာပါ။ဒါပေမဲ့အခုတော့ဒီလာမယ့်ပြန်လည်စစ်စစ်လက်ခံရေးအစီအစဉ်မှာတော့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အကူအညီကိုရယူဖို့အတွက်မြန်မာအစိုးရဘက်ကကမ်းလှမ်းလိုက်ပါတယ်။မနေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ကောင်စီအစည်းအဝေးတွင်နိုင်ငံတကာဆက်ဆံရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ကတရားဝင်အသိပေးလိုက်တာပ
ါ That UNHCR and other UN agencies would be invited to take part as appropriate in various stages of return and resettlement. In this regard, I am very pleased to inform the council that on 23rd February
ဒုက္ခသည်တွေပြန်လာရေးနဲ့ပြန်လည်နေရာချထားရေးလုပ်ငန်းစဉ်အဆင့်ဆင့်တွေမှာပါဝင်ဖို့UNHCR နဲ့တခြားကုလသမဂ္ဂအေဂျင်စီတွေကိုဖိတ်ခေါ်သွားပါမယ်။မြန်မာအာဏာပိုင်တွေဟာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့ UNHCR တာဝန်ရှိသူတွေကိုဖေဖော်ဝါရီလ23ရက်နေ့ကတွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်တွင်းလူမှုအသိုက်အဝန်းအားလုံးအတွက်ဖွံ့ဖြိုးရေးအစီအစဉ်နဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးအစိုးရလုပ်ငန်းတွေမှာပူးပေါင်းကူညီဖို့ဖိတ်ခေါ်လိုက်တယ်ဆိုတာကိုအခုလူခွင့်ရေးကောင်စီကိုအသိပေးလိုက်ပါတယ်။
မြန်မာနိုင်ငံဘက်ကတာဝန်ရှိသူချုပ်ကို VOA ကဆက်သွယ်စုံစမ်းကြည့်ရမှာတော့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့အဆင့်3ဆင့်သတ်မှတ်ထားရမှာဒုတိယနဲ့တတိယအဆင့်တွေမှာပဲ UNHCR ကိုပါဝင်ပတ်သက်ခွင့်ပေးဖို့မူလကဆုံးဖြတ်ခဲ့တာဖြစ်ပြီးတော့အခုတော့ဒီပထမဆုံးအဆင့်ဖြစ်တဲ့ Repatriation ဒုက္ခသည်ပြန်လည်လက်ခံရေးမှာပါ UNHCR ကိုတစုံတရာပါဝင်ခွင့်ပေးဖို့ညှိနှိုင်းဆုံးဖြတ်ခဲ့တယ်လို့သိရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ UN တာဝန်ရှိသူတွေနဲ့မြန်မာနိုင်ငံဘက်ကပြည်ထောင်စုဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ပြီးတော့ UNHCR ဘက်ကဘလို့ကူညီနိုင်မလဲဆိုတာကိုကန့်လန့်ထားတဲ့အကြောင်းသိရပါတယ်။ဒါပေမဲ့လည်းအစိုးရရဲ့ကော်မတီဖြစ်တဲ့ UEHRD ရဲ့လမ်းညွှန်ချက်အောက်မှာပဲ UNHCR အနေနဲ့ပူးပေါင်းဆောင်ရွက်ခွင့်ရမှာဖြစ်တယ်လို့လည်းသိရပါတယ်။အသေးစိတ်ကိုတော့နှစ်ဖက်စလုံးညှိနှိုင်းနေစေရှိတယ်လို့သိရပါတယ်။ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးဘက်ကတော့ဒီကိစ္စပေါ်မှာတိကျထုတ်ပြန်ချက်မကြခင်ထုတ်ပြန်မယ်လို့ပဲ VOA ကိုအကြောင်းပြန်ပါတယ်။ ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးနဲ့ပတ်သက်လို့တော့ဘင်္ဂလားဒေ့ရှ်ဘက်မှမူလကလေးက UNHCR နဲ့ပူးပေါင်းဆွေးနွေးမှုတွေရှိပြီးသားဖြစ်ပါတယ်။ဒါပေမဲ့လည်းဇန်နဝါရီလအကုန်စမဲ့အစီအစဉ်မှာတော့ဒုက္ခသည်တွေရောနိုင်ငံတကာရဲ့စိုးရိမ်ချက်ကြောင့်မှဘင်္ဂလားဒေ့ရှ်ဘက်ကဒီပြန်ပို့ရေးအစီအစဉ်ကိုမူလသတ်မှတ်ချက်တိုင်ဆောင်နိုင်ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့မကြာခင်ကပဲမြန်မာပြည်ထောင်စုနဲ့ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတော်ရောက်ဆွေးနွေးခဲ့ပြီးတဲ့နောက်ပိုင်းဒုက္ခသည်တွေပြန်ပို့ရေးအတွက်အပြန်အလှန်စီရင်ပေးဖို့တဲ့လုပ်ငန်းစဉ်တွေကိုပြန်လည်စတင်နိုင်နေပြီဖြစ်ပါတယ်ခင်ဗျာ။
ကိုယ်တန်းညုံပြောပြခဲ့တာပါအခုတော့စစ်တွေဘုံကွဲမှုကြောင့်အဖမ်းဆီးခံရသူနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရပါမယ်ရခိုင်ပြည်နယ်စစ်တွေမျိုးဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ဆက်ဆက်ပြီးဖမ်းဆီးစစ်ဆေးခံရသူရခိုင်ပြည်အမျိုးသားကောင်စီ ANC အဖွဲ့ဝင်ကိုနိုင်ဆိုးကိုအ мян ဆုံးပြန်လွှတ်ပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ထံစာရေးသားပေးဖို့တောင်းဆိုထားတယ်လို့ ANC ဖွဲ့ကပြောပါတယ်အစိုးရအနေနဲ့ENC အဖွဲ့ကကိုနိုင်စိုးအပါဝင်စစ်တွေဘုံကွဲမှုဖြစ်စဉ်နဲ့ဆက်ဆက်ပြီးတန်တရားရှိသူ9ဦးကိုခေါ်ယူစစ်ဆေးနေတာဖြစ်ပါတယ်အပြည့်စုံကိုတော့ VOA သတင်းတော့မမ်းမြင့်ခိုင်ကတင်ပြမှာပ
ါရခိုင်ပိုင်းနယ်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ ENC အဖွဲ့ဝင်ကိုနိုင်စိုးအနေနဲ့စစ်တွေဘုံပေါက်ကွဲမှုဖြစ်စဉ်မှာပါဝင်ပတ်သက်ခြင်းမရှိဘဲဖမ်းဆီးထိန်းသိမ်းခံထားရတာမို့အ мян ဆုံးပြန်လွတ်ပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ထံစာပေးဖို့တောင်းဆိုထားတယ်လို့ရခိုင်ပြည်အမျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းရေးမှူးကိုထွန်းစော်ကပြောပါတယ်
။ဒီစစ်တွေမျိုးမှာ24ရက်နေ့ကပေါက်ကွဲမှုဖြစ်ခဲ့တဲ့ဖြစ်စဉ်မှာတော့လုံးဝပါဝင်ပတ်သက်မှုမရှိပါဘူး။ကျွန်တော်တို့အဖွဲ့အစည်းအနေနဲ့ဖြစ်စေအဖွဲ့ဝင်တဦးချင်းအနေနဲ့ဖြစ်စေဒီလိုမျိုးဖြစ်စဉ်တွေမှာပါဝင်ပတ်သက်မှုလုံးဝမရှိပါဘူး။ကိုနိုင်စိုးကိုအခုလိုမျိုးမတရားသတင်းဖန်ဆီးထိမ့်သိမ်းထားတာကတော့ဘယ်လိုမှမသိတော့တဲ့ကိစ္စဖြစ်ပါတယ်ကျွန်တော်တို့အနေနဲ့လည်းပဲဒါကိုဒီနိုင်ငံတော်အတိုင်းပင်ခံစီကိုမနေ့ကစာရေးပြီးတော့မှအကြောင်းကြားထားပါတယ်ငင်းတဲကော်မရှင်ကိုလည်းပဲအဲ့ဒါကိုမိတူပေးထားပါတယ်ကျွန်တော်တို့ကိုနိုင်စိုးဟာဒီစစ်တွေကိုရောက်ရှိနေတာကတော့သူရဲ့ကျန်းမာရေးနော်ဒီစောင့်ရှောက်မှုကျန်းမာရေးဒီဆေးဝါးကုသမှုလိုအပ်ချက်အရရောက်ရှိနေတာဖြစ်တယ်ตัวเจ้ามาเยมะกองโลมีตาซุเนี่ยอยู่နေနေရတယ်ပေါ့လေဆိုတော့အဲ့ဒီလိုမျိုးအချိန်ဒီအောက်မှာကိုနိုင်စိုးကိုเนาะအထင်မြင်ချက်နဲ့တန်ပေရနဲ့ဒီလိုဖန်ဆီးတာကတော့လုံးဝမသိတော့ဘူးလို့ကျွန်တော်တို့မြင်ပါတယ်အဲ့အဲ့ဒါကြောင့်ကျွန်တော်တို့ကတော့သူ့ကိုအမြန်ဆုံးလွတ်ပေးဖို့အတွက်ကျွန်တော်တို့ကတောင်းဆိုထားပါတယ်ဒီနိုင်ငံတော်တိုင်းနိုင်ငံကိုလည်းပဲမေတ္တာရက်ကံတင်ပြထားတာရှိပါတယ
်စစ်တွေမျိုးကရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးရဲ့နေအပါဝင်နေရာ၃ခုမှာဘုံပေါက်ကွဲမှုဖြစ်ခဲ့တာနဲ့ဆက်စပ်ပြီးအစိုးရအနေနဲ့တန်တရားရှိသူ9ဦးကိုဖမ်းဆီးစစ်ဆေးနေတာဖြစ်သလိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ကာကြီးစာမျက်စွဲနဲ့ချုပ်ရက်ရမန်ယူပြီးဖမ်းဆီးထားတာလည်းဖြစ်ပါတယ်။ February 24ရက်နေ့ကဖြစ်ခဲ့တဲ့စစ်တွေဘုံပေါက်ကွဲမှုမှာ ENC အဖွဲ့ဝင်ကိုနိုင်စိုးအနေနဲ့ပါဝင်ပတ်သက်ခြင်းမရှိဘဲဖမ်းဆီးထိန်းသိမ်းခံထားရတာဟာတစားကန်အနေနဲ့အကြမ်းစီရှိရှိလှုပ်ဆောင်နေခြင်းတာဖြစ်ကြောင်းရခိုင်ပြည်အမျိုးသားကောင်စီရဲ့ထုတ်ပြန်ချက်ထဲမှာလည်းဖော်ပြထားပါတယ်။လက်ရှိမြန်မာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်တစ်လျှောက်လုံးမှာပါဝင်ခဲ့တဲ့ ANC အဖွဲ့ဝင်တဦးကိုအခုလိုမတရားဖမ်းဆီးတာဟာအစိုးရနဲ့တိုင်းနာတွေကြားယုံကြည်မှုကိုလည်းပြက်ပြားစေတယ်လို့ကိုထွန်းစော်ကအခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့မြင်တာကတော့ဒါဒီငြိမ်းချမ်းရေးဖြစ်စဉ်မှာကျွန်တော်တို့ကဆိုလို့ရှိရင်ထက်ထက်ဝဝင်ပေါ့နော်ဒီပါဝင်နေတဲ့လူဖြစ်တဲ့တောက်လျှောက်ပေါ့လေကိုလိုက်စုဟာလည်းပဲကျွန်တော်တို့ ANC ရဲ့ကိုယ်စားလှယ်အဖွဲ့ဝင်တဦးအနေနဲ့ပြီးခဲ့တဲ့20ရက်အစုပြင်လုံးကြီးလာကန်အဲ့ဒါမှအစည်းအဝေးမှာလည်းသူတက်ရောက်ခဲ့တယ်။အဲကျွန်တော်တို့အဖွဲ့အစည်းရဲ့ဒီတန်တားလိုက်ဆွေးနွေးမှုတွေမှာလည်းသူပါဝင်နေပါတယ်ဒီနေ့ချိန်ထိပေါ့လေ။ဆိုဒီလိုမျိုးငင်းကြဲဖြစ်စဉ်မှာယုံယုံကြည်ကြည်နဲ့ပေါ့နော်။ထဲထဲဝင်ဝင်ပေါ့။အာတုံခုံတိုက်ပါဝင်လုထုံနေတဲ့လူပုဂ္ဂိုလ်တွေကိုမတရားပုံမှန်တွေနဲ့ပေါ့နော်။အဲမတရားသဖြင့်စစ်ဆွေးပြီးတော့မှဖမ်းဆီးမှုတွေလုပ်နေတဲ့အနေထားကတော့ဒီငင်းကြဲဖြစ်စဉ်မှာယုံကြည်မှုကိုဒါပြီးတော့ထိခိုက်စေတယ်ပေါ့နော်။
ကိုနိုင်စိုးအနေနဲ့ကျမ်းမာရေးမကောင်းတာကြောင့်မိသားစုနဲ့အတူနေထိုင်နေချိန်မှာဖမ်းဆီးခံရတာမို့သူ့ရဲ့ကျမ်းမာရေးအခြေအနေအပေါ်စိုးရိမ်ကြောင်းကိုနိုင်စိုးရဲ့မိသားစုဝင်တွေဘက်ကတော့ပြောပါတယ်။တက်တီထောက်ထားခိုင်ခိုင်လုံလုံမရှိဘဲဖမ်းဆီးတာဟာလုံးဝမတရားဘူးလို့ကိုနိုင်စိုးရဲ့ညီဖြစ်သူကိုရဲပိုင်စိုးကအခုလိုပြောပါတယ်
။ဟာတက်တီအထောက်ထားမှမရှိဘူးနော်။အရင်ကစီမီဟောင်းစီမီဟိုးတွေဆိုတိုင်းဆိုင်ရဲတွေဆိုတော့ဟိုဟာဘာလို့လဲဆိုတော့ဒီလိုသူတွေကအထင်းနဲ့ကုန်နေလို့ဆိုတာပေါ့။ဒီရောမတရားဥပဒေဖြစ်နေပြီလို့တော့ပြောရှိမှာတယ်မှာ
ရခိုင်ပြည်နယ်ရဲတပ်ဖွဲ့အနေနဲ့ကတော့စစ်တွေဘုံပေါက်ကွဲမှုနဲ့ပတ်သက်လို့လက်နက်ခဲယံပေါက်ကွဲမှုစတာရီနဲ့ဆက်ဆက်ပြီးအမှုခင်းရှိခဲ့ဘူးသူတွေကိုခေါ်ယူစစ်ဆေးနေတာဖြစ်တယ်လို့ပြောဆိုထားတာပါရခိုင်ပြည်အမျိုးသားကောင်စီကကိုနိုင်စိုးကိုဖမ်းဆီးရခြင်းနဲ့ပတ်သက်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားတာမရှိပါဘူး ကိုနိုင်ဆိုးဟာနိုင်ငံရေးအကျဉ်းသားတဦးလည်းဖြစ်ခဲ့ပြီးလက်ရှိမှာတော့ ENC အဖွဲ့ရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်ရှင်
။မမင်းမြေခံရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဟူပုံးမြို့မှာရွာသားရှိဦးကိုမိနစ်၃ကတည်းကတက်မတော်ကနေဖမ်းဆီးတရားဆွဲထားတဲ့အမှုကိုဟူပုံးတရားရုံးကနေမနေ့တုန်းကထောင်ဒဏ်ချမှတ်လိုက်ပါတယ်။ဒီအမှုစစ်ဆေးရမှာတရားဆွဲခံရသူတွေဘက်ကတင်ပြချက်တွေကိုလှည့်လည်ရှုခဲ့တယ်လို့ဥပဒေပညာရှင်တွေကပြောပါတယ်။နိုင်ကွန်းအင်ကသတင်းပေးပို့ထားတာပါ။
ဟုတ်ကဲ့ပါ။တောင်ပိုင်းရှမ်းပြည်သမတော် RCS SSC နဲ့ဆက်တွယ်လဲဆိုပြီးသမတော်ဘက်ကနေဖမ်းဆီးတရားဆွဲဆိုထားတဲ့ဟူဘုံမြို့နယ်ကရွာသားရှိဦးကိုဟူဘုံမြို့တရားရုံးကနေအမှုစီရင်ချက်ချလိုက်ပြီးဖြစ်ပါတယ်။အဲ့ဒီရွာသားရှိဦးကိုအမှု12ခုနဲ့ဟူဘုံမြို့တရားရုံးကနေတနင်္လာနေ့မှာထောင်ဒဏ်တည်တည်ချမှတ်လိုက်ကြောင်းအမှုလက်ရှိနေစောမြောက်ဝတီကခုလူပြောပါတယ်။
ပြောင်းမတော့မလုပ်ဘူးလက်လက်မှုနဲ့ခဏနဲ့အရှင်ရဲမှုနဲ့တုံးနဲ့ပုတ်ကုန်တင်းကုန်နဲ့လည်းတုံးနဲ့ဆက်တဲ့ဥပဒေနဲ့ကစနဲ့အဲ့လိုမျိုးတွေလေးခတ်ထားတယ်ပြီးတော့အမှုရစစ်တမ်းကိုပြီးချစီကြက်ခံသေးဆိုတော့မှအမိတ်ကြတယ်ပြေခံက၈ရက်ဆိုနဲ့အမှုက၈နှစ်မှုနဲ့
ပြီးကြတဲ့2019ခုနှစ်ဇူလိုင်လ18ရက်နေ့တုန်းကဟိုဘုံမြို့နယ်နန်းခုတ်ရွာသားရှိဦးကိုတမတော်ဘက်ကနေတောပုံးလက်နက်မှုပို့ကုန်သွင်းကုန်ဥပဒေဆက်သွယ်ရေးဥပဒေနဲ့စစ်စင်ရေးနယ်မြေအတွင်းမှာဝင်ရောက်တဲ့ဆိုပြီးအမှုဆက်နှမှုနဲ့တရားစွဲဆိုခဲ့ပြီးဖေဖော်ဝါရီ26ရက်နေ့မှာထောင်ဒဏ်တစ်နှစ်ကနေ9နှစ်ထိပြစ်ဒဏ်တည်းချမှတ်ခဲ့တာပါဒီလိုရွာသားတွေကိုဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်တဲ့လှုပ်ဆောင်ချက်ပေါ်မှာရှေ့နေစွန့်မြောက်ဝတီကခုလိုသုံးသပ်ပြောဆိုပါတယ်
ကျန်ခံဖက်ကတင်ကြတဲ့ဟာကိုခုမှချက်မစမ်းသာဆိုတဲ့သဘောမျိုးရှိရတယ်။ဒီလိုဖက်ကဘာမှမတင်ကြဘူး။ဒါနဲ့အကုန်လုံးချက်စမ်းသာ။ဘန်းလေးပြပြီးတော့ရုံးကျင်လာပါပဲ။ဒီလိုတော့ဒီဒီလေးနည်းနဲ့ဘလို့မှကြားရုံးကိုအားကိုးလို့မရဘူး။ယုံကြည်လို့မရဘူး။မီးခိုးလို့မရဘူး။ဥပဒေအတက်ကခွန်းကိုတောင်းလို့မရဘူး။အဲ့လိုအနေထားမျိုးဖြစ်သွားလား။
ပြစ်ဒဏ်စီရင်ချပြီးတဲ့ရွာသားရှိဦးကိုတောင်လေးလုံးအကျဉ်းထောင်မှာကျဉ်းကျထားပါတယ်။ဒီမှုကိုစီရင်ချက်ချပြီးပေမဲ့ရက်30သွင်းမှာဆက်လက်ယူခံဝင်သွားမယ်လို့ရှေ့နေစွန့်မြောက်ဝတီကပြောပါတယ်။မနေ့ကဇူလိုင်လ14ရက်နေ့မှာရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးခရိုင်ဟိုဘုံမြို့နယ်မိုင်းပြင်းတိုက်နယ်ဝန်ကောင်ပန်ဟတ်နယ်ဝန်ခမ်းရွာကျမ်းမှာတမတော်နဲ့ RCS တို့နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်တမတော်ဘက်ကသတ်သားငံဦးကျဆုံ၃ဦးတန်ရန်ရရှိပြီးတော့တနတ်ခွန်လက်ကိုသိမ်းဆီးရခဲ့တယ်လို့ RCSS SSC ဘက်ကထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲဖြစ်ပွားပြီးဟိုဘုံမြို့နယ်တွင်ကြေးရွာကရွာသားတွေကိုတမတော်ဘက်ကစစ်ဆေးဖမ်းဆီးခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တမတော်ပြောရေးစုခွင့်ရှိသူဘုံမူကြီးဆိုင်ဦးကပြောပါတယ
်။အရင်ကတော့သူကတိုက်ပွဲဖြစ်ခဲ့တယ်။အဲဒီညနေမှာတိုက်ပွဲဖြစ်တယ်။အဲ့ဒီဒီဒီကတိုက်ပွဲနဲ့မှခံနေ။အဲ့တိုက်ပွဲဖြစ်တဲ့နောက်ပိုင်းမှာသူတို့ကအိမ်နေမှာတွားပြီးတော့သဖမ်းလာတို့လမ်းမှာတွေးပြီးတော့ဖမ်းလာတို့သူကရွာတရွာထဲကပြည်တွေမဟုတ်ဘူး။ငါးနေရာကပြည်တွေဖြစ်ပါလေ။
RCSS ဟာ2015ခုနှစ်အောက်တိုဘာလမှာအစိုးရကနေမတရားသိမ်းကနေစရင်ပယ်ဖြတ်ထားတဲ့ရှမ်းလက်နက်ကိုင်ဖွဲ့တဖွဲ့ဖြစ်ပါတယ်။တောင်ပိုင်းရှမ်းပြည်သမတော် RCSS SSC ဟာမြန်မာအစိုးရနဲ့ ICA ပြည်ရဆာချုပ်လက်မှတ်ရေးသားပြီးဖြစ်တဲ့အတွက်အဖွဲ့နဲ့ဆက်ဆံတယ်ဆိုတဲ့အကြောင်းပြချက်နဲ့ဖမ်းဆီးရေးယူတဲ့လို့ရဟာသမတော်ရဲ့ပုံရိပ်ကိုစိတ်ခိုက်တယ်လို့ဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ
်။ RCSS က NCA နော်ထိုးတဲ့အဖွဲ့ဖြစ်တဲ့ဒီကကွန်တက်နဲ့ကိုင်းလို့ထားတဲ့အဖွဲ့ဖြစ်ပါတော့နော်။အဲ့လိုဒီရာသားတွေကိုဒီအမှုနဲ့ပေါ့နော်။အဲ့ဒီချလိုက်ခြင်းအားဖြင့်သမတော်ပေါ်ပေါ်ဒီဒီရဲ့ယုံကြည်မှုကယုံကြည်မှုကင်းမဲ့သွားနိုင်တယ်။ကျွန်တော်နယ်မြေတွေမှာဟို RCSS နဲ့မတ်တက်တဲ့ဒီဒီဆိုတာမရှိသလောက်ပါပဲ။တက်တက်တိုင်းတာအဲ့ဒီဖန်ဆီးနေမယ်ဆိုရင်တော့မဖြစ်သင့်ဘူးပေါ့
။ RCSS SSC ဟာအစိုးရသမတော်နဲ့နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ်လက်မှတ်ရေးသူစားပြီးပြီပဲလေ။အမျိုးသားစစ်နိုင်ငံကြီးဆွေးနွေးပွဲကျင်းပနိုင်ခြင်းမရှိသေးသလိုသမတော်နဲ့တော့ရန်ပန်ရန်ခါတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်။ကောင်းမိုင်းရှမ်းပြည်သမတော်ခြေပြုတ်ရသေးတာတွင်သမတော်ကလည်းအကြောင်းမကြားပဲဝင်ရောက်လှုပ်ရှားလာတဲ့အခြေအနေကြောင့်စီရေးပဋိပက္ခဖြစ်ပွားနေရသလိုဒီလိုစီရေးပဋိပက္ခတွေဟာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဟန့်သားဖြစ်စေတယ်လို့လည်းဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီွယ်ရှိပါပြီ VOA ရဲ့ဗုဒ္ဓနေ့ညပဲအစီအစဉ်လေးကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့လူတုနဲ့ကျမ်းမာရေးအားကစားကဏ္ဍနဲ့အတူဦးကျော်စံသာရဲ့မြန်မာအရေးသုံးသက်ချက်တင်ဆက်တဲ့အခါမှာတော့
အခုကဂိုဘီအနန်ကော်မရှင်ကိုတွားဖွဲ့တဲ့အတွက်ဒါကျွန်တော်မြန်မာတော့အပြည့်ပြည့်ဆိုင်ရာပြဿနာဖြစ်သွားစီတယ်။ဟိုဒေါ်စုအနေနဲ့ကသူကတော့ဒါကိုပြည်လျာပြည်လျောင်းကျေလိုလုပ်နိုင်ရင်ကောင်းမယ်ထင်ပြီးလုပ်တာလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့အဲ့ဒါကခင်ဗျာပေါ့စီလိုကြောင့်ရထိုးစီးအတွက်ပိုလေးဆိုတာသူဖြစ်သွားတယ်
။မကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရမှာပါခင်ဗျာ။အခုတော့မြန်မာလူထုနဲ့ဂျမ်းမာရေးအစီအစဉ်အလှည့်ရောက်လာပါပြီ။တဘာဝအတိုင်းမဟုတ်ပဲဓာတုပေရအချို့ဓာတ်တွေထည့်ထားတဲ့အစားအသောက်တွေဟာရင်သွေးငယ်ကလေးတွေရဲ့ကျန်းမာရေးကိုထိခိုက်စေနိုင်တယ်လို့ပညာရှင်တွေကပြောနေပါတယ်။ဘယ်လိုအကြောင်းတွေကြောင့်ဒီအစားအသောက်တွေကလေးတွေကိုမကြွေးပဲရှောင်ကျဉ်သင့်တယ်လဲဆိုတာကိုလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြมาဖြစ်ပါတယ
်။နေ့စဉ်စားတော့တဲ့အစားအသောက်တွေထဲမှာအချိုတက်ကိုမဖြစ်မနေထည့်သွင်းစားတော့ရပါမယ်။ဓာတုပေရအချိုတက်တွေကိုတော့ရှောင်ကျဉ်ပေးဖို့လိုပါတယ်။အချိုရည်တွေနဲ့ကလေးတွေစားတဲ့မုန့်တွေမှာပါဝင်တဲ့ဓာတုပေရအချိုတက်တွေဟာအဝတ်လုံးရောဂါကိုငငယ်ရွယ်နဲ့ဖြစ်ပေါ်စေပြီးနောက်ဆက်တွဲဆိုးကျူးတွေကိုခံစားရစေနိုင်တယ်လို့အာဟာရဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်ဝင်းမြင့်ကပြောပါတယ်
။ကလေးတွေအချိုလိုလားဆိုတော့လည်းလိုတယ်နော်။ဒါပေမဲ့အဲ့ဒီအချိုကကောင်းတဲ့အချိုဖြစ်ဖို့အရေးကြီးတယ်။ဥပမာဆိုကက်မီကယ်နဲ့ပတ်သက်တဲ့အချိုဆိုမရမကြိုက်ဘူးပေါ့နော်။ဥပမာဆိုလို့ရှိရင်အချိုနဲ့ပတ်သက်ပြီးတော့ဘာလို့လိုချင်လဲဆိုတော့ကာဘိုဟိုက်ဒရိတ်ပေါ့ကာဘိုဟိုက်ဒရိတ်ကစီတက်ကိုလိုချင်တယ်ဥပမာနှို့လိုလိုမျိုးပေါ့နော်အဲ့တော့နှို့မှာပါတယ်ဆိုလဲအချိုတက်ကပါတာပဲနောက်အချိုရည်မှာဆိုလို့ရှိရင်လဲအချိုတက်ကပါတာပဲဒါပေမဲ့ဒီနှို့မှာပါတဲ့အချိုနဲ့ဟိုဥစားအချိုရည်မှာပါတဲ့အချိုကလုံးဝမတူဘူးပေါ့အဲ့တော့မရနှို့မှာပါတဲ့အချိုဆိုလက်ခံတယ်နော်အဲ့ဒီမှာပါတဲ့လက်တို့ဆိုရှင်မရကြိုက်တယ်ပေါ့ဒါပေမဲ့တကယ်ကိုအချိုရည်ထဲမှာပါတဲ့အချိုဆိုမရမကြိုက်တော့ဘူးအဲ့ဒီအချိုရည်တွေကနောက်တစ်ချိန်မှာဒီကလေးတွေဆယ်ကျော်တက်မှာဆိုလို့ရှိရင်စီးကျိုရောဂါတွေဥစားဥတီသွားနေတယ်ပေါ့နော်
ဓာတုပေရနီးကိုအသုံးမပြုဘဲတဘာဝအတိုင်းရရှိတဲ့အချိုတက်တွေဟာခန္ဓာကိုယ်ရဲ့နေ့စဉ်လုပ်ငန်းဆောင်တာတွေမှာအရေးပါတဲ့ဆွမ်းအရင်းမြစ်တွေဖြစ်ပါလေ။ရင်းနှင်းကလေးတွေအနေနဲ့နှုတ်ကိုပုံမှန်တောင့်သုံးပေးမယ်ဆိုရင်အာဟာရဖြစ်အောင်သာမကမျက်ညံကောင်းပြီးညံရီထက်မြက်စေနိုင်တယ်လို့ဒေါက်တာဒုံဝင်းမြင့်ကပြောပါလေ။န
ှုတ်တောက်ခဲ့တယ်ဆိုနှုတ်မှာပါတဲ့အချိုအကြကလေးရဲ့ညံကောင်းတာကိုဖြစ်စေတယ်။အာဟာရပြည့်တာကိုဖြစ်စေတယ်ပေါ့။အဲ့တော့ကလေးငယ်လေးတွေမရနှုတ်တိုက်ချင်တယ်အဓိကကတော့ကလေးတွေနှုတ်တောက်အောင်ပဲပေါ့အဲ့တော့မောင်နှစ်နှစ်ဆိုလို့ရှိရင်တော့အမေနှုတ်ပြတ်တယ်ပေါ့နော်ပြီးလို့ရှိရင်နှုတ်ဆက်တိုက်သွားမယ်ဒါပေမဲ့မမတို့နိုင်ငံမှာတဘာဝနှုတ်ရသလားဆိုတော့လေတအားကြီးမရဘူးပေါ့အဲ့တော့မရဘူးဆိုတော့လေမမဟိုရတဲ့နှုတ်မုံနေလို့မျိုးဆက်ပြီးတော့မှတိုက်ရမယ်ပေါ့နော်ဖြစ်နိုင်16နှစ်အထိကတရက်ကိုအနည်းဆုံးနှစ်ဖက်တောက်စေချင်တယ်ပေါ့ဒီလိုသာတကယ်တောက်ခဲ့မယ်ဆိုမမတို့နိုင်ငံအရက်ပုစရာအကြောင်းဘာမှမရှိတော့ဘူး
နေ့စဉ်လိုအပ်တဲ့အာဟာရဓာတ်တွေကိုလုံလုံလောက်လောက်မရရှိတာကြောင့်သေးသေးပိတ်လိပြီးအာဟာရချွတ်တဲ့နေတဲ့ရင်းနှီးငယ်လေးတွေရှိသလိုလွဲမှားတဲ့နေထိုင်စားသောက်မှုပုံစံတွေကြောင့်လည်းအဝလွန်ပြီးအာဟာရချွတ်တဲ့နေတဲ့ရင်းနှီးငယ်လေးတွေလည်းရှိပါတယ်အာဟာရချွတ်တဲ့မှုမရှိစေဖို့အတွက်ရင်းနှီးငယ်လေးတွေရဲ့နေထိုင်စားသောက်မှုတွေကိုစဉ်ဆက်မပြတ်စောင့်ကြည့်တည့်မှတ်ပေးဖို့လိုတယ်လို့ဒေါက်တာဒေါ်ဝင်းမြင့်ကပြောပါတယ
်ဝါတဲ့သူကလည်းမရမားနျူထရီရှင်းလို့ခေါ်တာပဲမားနျူထရီရှင်းဆိုတဲ့အဓိပ္ပာယ်ကပိန်တဲ့သူကြီးပဲပြောတာမဟုတ်ဘူးဝါတဲ့သူတွေကိုလည်းပြောတယ်ပေါ့နော်အဲ့တော့ဝါတဲ့သူတွေကလည်းမားနျူထရီရှင်းမှာဝါတာလည်းရှင်းနိုင်တယ်လို့သိသွားတာလည်းရှင်းနိုင်တယ်အဲ့တော့ဒီကလေးတွေကအချိုရည်တွေပေါ့ခဏနေရပြောသလိုအချိုရည်တွေကိုအများကြီးတောက်လာတဲ့ကလေးတွေမှာဆိုရှင်အရန်ဝသွားတာပေါ့နော်နောက်ပြီးတော့မမတို့နိုင်ငံကထမင်းတွေအများကြီးကျွေးထားတာပေါ့နော်အဲ့တော့ထမင်းတွေလည်းအများကြီးစားမယ်အချိုရည်တွေကလည်းအများကြီးတောက်မယ်ဆိုရှင်ဒီကလေးငယ်တွေက16နှစ်တောင်မရောက်သေးဘူးပေါ့အရန်ဝသွားတာတွေဖြစ်တယ် overweight တွေဖြစ်တယ်အဲ့လိုကလေးတွေလည်းမမတို့ကယူဆရမယ်အခုဆိုလို့ရှင်14နှစ်လောက်နဲ့စီးကျူဖြစ်တဲ့ကလေးတွေအများကြီးပဲဒါတိုက်ဝမ်းမဟုတ်ဘူးပေါ့နော်မွေးရပါရယ်စားအင်ဆူလင်နဲတာမဟုတ်ပဲနဲ့မမတို့ရဲ့စားတောက်နေထိုင်မှုကြောင့်မလို့ကလေးတွေဝလာတာတွေအများကြီးရှိတယ်အဲ့တော့အဲ့ဒီကလေးတွေဆိုရှင်စနစ်တကျဖြစ်ဖို့ဆိုရင်မိဘတွေမှလည်းတာဝန်ရှိတယ်မမတို့လိုဆရာဝန်တွေမှလည်းတာဝန်ရှိတယ်ကလေးတွေမှလည်းတာဝန်ရှိတယ်လို့ကလေးကိုထိန်းတဲ့ဆရာဟိုပါဘောနော်ကျောင်းမှာမူချိုဆရာမတွေပဲဖြစ်ဖြစ်ပေါ့နော်ဒါတွေအားလုံးမှတာဝန်ရှိပါတယ
်ရင်းနှီးငယ်လေးတွေကျဲမှတန်ဆွမ်းပြီးညံရီထက်မြက်နေစေဖို့အတွက်ပ ထမဆုံးရက်တစ်ထောင်အတွင်းမှာအာဟာရပြည့်ဝတဲ့အစားအစာတွေကိုကြွေးမွေးပေးနိုင်မှုလိုပါတယ်ရက်တစ်ထောင်ကျော်လာတဲ့အခါမှာလည်းခနာကိုကြီးထွားဖွံ့ဖြိုးမှုအမြင့်ဆုံးအသက်အရွယ်တွေမှာအာဟာရပြည့်ပြည့်ဝဝရရှိနေအောင်ကြိုးစားသင့်တယ်လို့ပြောပါတယ်
အဲ့တော့ဒီပထမဝင်းဒိုးဖြစ်တဲ့နှစ်နှစ်အတွင်းပေါ့နော်1000 day မှာကလေးတွေအာဟာရမပြည့်ခဲ့ဘူးဆိုရင်ဒုတိယပိုင်းအနေနဲ့3နှစ်ကနေပြီးတော့မှ5နှစ်ပေါ့နော်အဲ့ဒီမှာမမတို့ကဒုတိယအချိန်အာဟာရပြည့်ဝအောင်ကြိုးရပါမယ်အဲ့ဒါအောင်မှမမိရဲ့ကလေးတွေဆိုလို့ရှိရင်ဥပမာဆိုရှင်ရအပြိုပေါ်ဝင်စအချိန်ပေါ့နော်အဲ့တော့6နှစ်ကနေပြီးတော့မှ12နှစ်အတွင်းပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်တတိယအချိန်အနေနဲ့အာဟာရတွေပြည့်ဝအောင်ကြိုးရမယ်လို့ဆိုထားတယ်ပေါ့နော်
ဒါရုမီရအချူတဲနဲ့စူးစိပါတဲ့မုံပဲတေးစာတွေဟာရင်းနှင်းကလေးတွေရဲ့ကျမကြီးကိုချင်းချောက်နေတဲ့အစားအသောက်တွေဖြစ်ပါတယ်။ငါးနှစ်အောင်ရင်းနှင်းကလေးတွေကိုဒါရုမီရအချူတဲပါတဲ့အစားအသောက်တွေလုံးဝမကျွေးမြအောင်သတိပြုတင်တယ်လို့ဒေါက်တာဒုံဝင်းမင်းကပြောပါတယ်
။မုံစေးတန်းနေမှာရောင်းတဲ့အချူတွေကတော့မကောင်းဘူးလို့ပြောချင်တာပါနော်။အဲ့တော့အထူးသဖြင့်ငါးနှစ်အောက်ကကလေးတွေကိုမရအချူကြီးမတိုက်ချင်ဘူးနော်။အဲ့တော့ဖြစ်နိုင်လို့ရှိရင်တော့ငါးနှစ်အောက်ကလေးမှာကော်ဖီလက်ဖက်ရည်ကအစပါနော်။အဲ့ဒါလေးတွေမိဘတွေကဆင်ခြင်ပြီးတော့မှပဲကျွေးစီချင်တယ်။သူ့အရွယ်နဲ့သူကျွေးလို့ရတဲ့အဟာရတွေအများကြီးရှိတယ်။အဲ့ဒါတွေကိုဒီယူတစိုက်ကျွေးမယ်ဆိုရင်နောင်အနှစ်20မှာမမတို့နိုင်ငံကအရက်ပုတဲ့သူမရှိတော့ဘူးနော
်ဓာတုမီရအချိုတဲ့ပါတဲ့အစားအသောက်တွေဟာရင်းနှင်းကလေးရဲ့ကျန်းမာရေးကိုထိခိုက်စေနိုင်တဲ့အစားအသောက်တွေဖြစ်တာကြောင့်ဒီယူတစိုက်တားမြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇော်ပ
ါဒေါက်တာတန်ဇော်ရဲ့မြန်မာနဲ့လူတို့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုချိန်အားစပြီးဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ပဲဖြစ်ပါတယ်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နာကိုကင်တွယ်ရမှာလိုအပ်ချက်တွေရှိခဲ့တာဟာပြည်နာကိုပိုပြီးကြီးထွားလာစေတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ဥရောပရောက်မြန်မာပညာရှင်တဦးကသုံးသပ်ပါတယ်ဘယ်လိုပြောင်းလဲကင်တွယ်သင့်တယ်ဆိုတာကိုလည်းထောက်ပြလိုက်ပါတယ်ဂျာမနီနိုင်ငံဟမ်ဘတ်တက္ကသိုလ်မြန်မာရေးရာဌာနအငြိမ်းစားကတိကဥက္ကမောင်စောနဲ့ဥကျော်စံသာတို့ဆွေးနွေးသုံးသပ်ရမှာဥက္ကမောင်စောကအခုလိုစာပြီးပြောပါတယ်
။အစိုးရကြီးကဒီပြဿနာကတငွေ့ငွေ့လောင်နေတဲ့မီးပဲ။တငွေ့ငွေ့လောင်နေတဲ့မီးကိုဘာသွားဖြစ်တယ်လဲဆိုတော့ကိုဗစ်အန္တရာယ်ကွန်ပရှင်ဖွင့်နိုင်တဲ့ကိစ္စကအင်္ဂလိပ်လိုပြောမယ်ဆိုရင်တော့ to open the Pandora's box ပဲ။အဲ့ဒါမှာထိမနေသိမရနေဖြစ်သွားပြီးတော့တစ်ဖက်ကထောင်တဲ့ထောင်ကျောက်တဲ့ကိုတက်နေကိုသွားတိုးတယ်။အဲ့ကြောင့်မလို့ကဘာမှဒီအစိုးရရောဘာမှဒီကလူတွေရောဘာတွေရောအကုန်လုံးကကဘာလုံးကဝိုင်းထောင်းတာခံနေရတယ်
။အဲ့တော့ကိုဖီအန်နဲ့သူမခေါ်ဘဲနဲ့သူတို့ကမအပ်ဖဲနေလိုက်ရင်ရောဒီပြဿနာကိုနိုင်ငံတကာကမသိပဲနေမလားဆရာ
။နိုင်ငံတကာကတော့နည်းနည်းတော့လာမှာပဲခုအရင်အစိုးရတွေဆက်ဆက်မှလည်းလာနေတာပဲ။ဒါပေမဲ့ဒီနောက်ကြီးကြီးဖြစ်သွားစရာအကြောင်းမရှိဘူး။အခုကကိုဖီအန်နဲ့ကော်မရှင်ကိုတွားဖွဲ့တဲ့အတွက်ဒါကျွန်တော်အမြင်မှာတော့ဒါပြည်တွင်းရေးဖြစ်နေတဲ့ပြဿနာဆက်ဆက်ကိုအပြည်ပြည်ဆိုင်ရာပြဿနာဖြစ်သွားစေတယ်။ဒါကလည်းဟိုတော်စုအနေနဲ့ကသူကတော့ဒါကိုပြည်လျာပြည်လျာရောင်းကြလို့လုံးနိုင်ရင်ကောင်းမယ်ထင်ပြီးလုပ်တာလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့အဲ့ဒါကခင်ဗျား sports လို့ကြောင်ရထိုးစီးအတွက်ပိုလီးဆိုတာလို့ဖြစ်သွားတယ်
။ကိုဖီအန်နဲ့ကိုခေါ်ပြီးတော့အကြံပေးအဖွဲ့မဖွဲ့ခဲ့ရင်ပထမတစ်ခါဦးသိန်းစင်အစိုးရထက်ကဖွဲ့ခဲ့တဲ့အကြံပေးအဖွဲ့အစီရင်ခံစာထွက်ပေါ်ခဲ့ပါတယ်။အဲ့ဒီအစီရင်ခံစာအတိုင်းလိုက်နိုင်ရင်ရောပြေလည်မှုရမယ်ထင်သလားနိုင်ငံတကာကရောလက်ခံမယ်ထင်ပါလား
ကျင်းနမလားလက်ခံမလားဆိုတာကတော့ငွေများတရားနိုင်ဆိုတဲ့စကားရှိတယ်ဗျာနိုင်ငံတကာမှာလည်းဒီ OIC ရဲ့ငွေတွေကတော်တော်ကိုဆွရောက်ပြီးဝင်နေပြီအဲ့ဒီတော့ဦးသိန်းစင်ဖွဲ့တဲ့ကော်မတီတွေအတိုင်းဟိုအကုန်လုံးလိုက်လို့တည်တိုင်အောင်လေဟိုပရက်ရှာကတော့လာနေပါပဲဒါပေမဲ့ဒီလောက်ကြီးထီတော့ဒီမြင့်ဆန္ဒလာစရာအကြောင်းမရှိဘူးနောက်ပြီးတော့ကျလောက်ကြီးချီလေသူတို့ထောင်နဲ့ထောင်ရောက်တဲ့ကိုဝင်သွားစီရလည်းမရှိဘူ
းကော်ဖီအန်အန်ကော်မရှင်လူနိုင်ငံတကာကော်မရှင်တွေကိုစုံစမ်းစစ်ဆေးဖို့တာဝန်ပေးလိုက်တာမှားယွင်းတယ်လို့ဆရာပြောတယ်အဲ့တော့အဲ့လိုမလုပ်ရင်တခြားတစ်ချက်ကောင်းတဲ့ alternative ဘာလုပ်နိုင်လဲအဲ့တော့နိုင်ငံတကာထုတ်ဖောက်ဖို့တည်းဟု
တ်ကဲ့ပြဿနာကမြန်မာဆက်လဲဆိုတော့ဒီ energy ဆွဲဆက်တွက်လာကလေးကသူကဟိုအခေါ်အဝါတွေကိုပြောင်းပလိုက်တယ် nomenclature တွေကိုဒီခိုင်းပြည်ထဲမှာအစိုးရကြီးကသူကဒီခေါ်နေရှင်းနေပြီကျွန်တော်ရခေါ်ကြရခိုင်နဲ့ကလားဟဲ့လားမလို့ရှိရင်သူတို့ခေါ်ကြတာကရခိုင်နဲ့ကဘင်္ဂလီအဲ့ဒါကိုသူကအဲ့လိုမဟုတ်ဘဲနဲ့ရခိုင်ကိုရခိုင်မခေါ်ရဘူးဘုရားဘာသာအတိုင်းဝိုင်းခေါ်ရမယ်ရခိုင်ပြည်ထဲကဟိုဟာဒီကိုဒင်္ဂလီမခေါ်ရဘူးရခိုင်ပြည်ထဲကမွတ်စလင်အတိုင်းဝိုင်းခေါ်ရမယ်ဆိုပြီးလွတ်လိုက်တယ်အဲ့လိုလွတ်လိုက်ခြင်းအမြင်ကပတ်အမြင်မှာဘုရားဘာသာနဲ့မွတ်စလင်နဲ့ဖြစ်နေတဲ့ပြဿနာလို့ထင်သွားကြတယ်အဲ့ဒါအမှန်မလို့အဖက်နဲ့ပေါ်လာတဲ့ပြဿနာကနာမည်တစ်ချက်ထွန်းလိုက်လို့ဒီကဗုဒ္ဓဘာသာနဲ့မွတ်စလင်နဲ့ဖြစ်နေတဲ့ပြဿနာမဟုတ်ဘဲနဲ့ဂျေဇာကန်တိုင်းရင်းသားနဲ့ မနိုင်ငံသားမဖြစ်သေးသူများနဲ့ဖြစ်နေတဲ့ပြဿနာဆိုတာကိုရှင်းလင်းအောင်ပြနိုင်ရမယ်။အဲ့ဒီတပြနိုင်မှုဘာလို့ ਆ မလဲဆိုလို့ရှိရင် international level မှာ lobbyist ငှားရမယ်။ lobbyist မငှားဘဲနဲ့မရဘူး။ lobbyist ငှားတဲ့နေရာမှာလည်းအဲ့ American နဲ့ Canada တို့ကိုအုပ်စုတစုငှားရမယ်။ဒီဥရောပတိုက်တို့ကိုလောလောဆယ်မှာ EU နဲ့ UK တို့ကိုတွဲထားလို့ရတယ်။နောက်ပိုင်း UK က EU တွေကခွဲထွက်သွားတဲ့အချိန်မှာအဲ့ဒါဆိုရင်နောက်တစ်ခုတည်းကခွဲရမယ် EU နဲ့ UK နဲ့။နောက်ပြီးတော့ဒီပိုင်းရောက်နေတဲ့မြန်မာနိုင်ငံသားဟောင်းနေပေါ့ဒီတော်တော်များများဆီဆွေးရခင်မှာတော့ငါတို့ဒေါအောင်ဆန်းစုကြည်နာမယ်ကိုအသုံးချပြီးတော့ကျွန်တော်တို့ညီမတို့ဗမာကြီးမှနေဟာတာဖြစ်တော့မှမလို့ဆိုရင် refugee လောက်ထားတဲ့ကြီးအများကြီးရှိပါတယ်။အဲ့လိုလူတွေကလည်းအခုချိန်မှာမမပြေဆွေးရတဲ့ဒေါအောင်ဆန်းစုကြည်ချက်တဲ့ကျွန်တော်ချိန်မှာတို့အနေနဲ့ solidarity ရှိဖို့အရေးကြီးတယ်။တချို့နိုင်ငံတွေမှာသူဆန္ဒပြပေးတဲ့လူရှိပါတယ် Western with you ဒေါ်ဆုဆိုပြီးတော့ဒါမဲ့တို့ကိုနေတယ်။အဲ့လိုမျိုးတွေကမင်းများမင်းများထွက်အောင်လုပ်ရမယ်။နောက်ပြီးတော့ပြည်တွင်းမှာဘာသာပေါင်းစုကြည်ကြီးဆိုလျှောက်ပြီးတော့ပွဲတွေလုပ်တယ်။အဲ့ဒါတွေကမလို့ဘူးလို့ဆရာကမလို့ဘူး။အဲ့ဒါတွေကဟိုတကယ်ကိုဘာနဲ့လို့လုတ်ပြနေတဲ့ပွဲတွေမှန်သိသိပါတယ်။အဲ့လိုပွဲတွေမလုပ်ဖွင့်နဲ့ဘုဇံဘာသာနဲ့ဒီမြန်မာသားတွေနဲ့ကိုရှိတိကြီးရှိရဆိုတာလည်းပြစီရတာကအလွယ်ဆုံးနည်းမရှိလဲဆိုရင်မြန်မာနိုင်ငံမှာရှိတဲ့မွတ်စလင်အစင်းနေအနေနဲ့ကဒါဘုဇံဘာသာနဲ့မွတ်စလင်နဲ့ဖြစ်နေတဲ့ပြဿနာမဟုတ်ပါဘူးကျွန်တော်တို့ဗမာမွတ်စလင်အများစုဗမာပြည်ထဲမှာအေးအေးချမ်းချမ်းနေနိုင်ပါတယ်ပကောင်းပလီတက်နိုင်ပါတယ်ကိုလို့ချင်တာလုပ်နိုင်ပါတယ်ဆိုတာကိုသူတို့အနေနဲ့ဗမာလိုရေးပြီးစာရေးထုတ်နေတော့ပို့ပဲအင်္ဂလိပ်လိုဥရဒူးလိုအာရဗီလိုအဲ့ဒါတွေနဲ့ထုတ်ပေးရမယ်အဲ့ဒီနဲ့ထုတ်ပြီးတော့မှဒီအစ္စလာမ်နိုင်ငံတွေမှာတကယ်တကယ်အမှန်တွေကိုသိပြီးတော့ဗမာပြည်ပေါ်မှာရုပ်တဲ့ဖီအားတွေကျသွားမယ
်အခုနိုင်ငံတကာကတော့မြန်မာနိုင်ငံအပေါ်မှာသူရဲ့အမြင်ဟာအင်မတန်ကိုပြင်းထန်ဆိုးဝါးနေပြီဖြစ်ပါတယ်မြန်မာနိုင်ငံရဲ့ reputation ဟာသိပြီးတော့ဆုတ်ယုတ်နေတဲ့သဘောမှာရှိနေတယ်လို့ပြောမှဖြစ်ပါတယ်ဆိုတော့ဒီအခြေအနေကနေပြီးတော့ပြန်လဲရုံထနိုင်ဖို့အတွက်ကောဘယ်လိုဆရာစဉ်းစားမိပါလဲခင်ဗျာ
ဒီချိန်ကနေပြန်လဲရုံထဖို့ဆိုတော့သူတို့လည်းအခုလုပ်နေတာပဲလीသူတို့သုံးဝန်းနဲ့သူတို့ပြန်လာတဲ့လူကိုကိုယ်လက်ခံမမယ်ဘာညာပြောနေတာပဲအဲ့ဒါဘယ်တော့ထိအောင်မြင်မလဲတော့ကျွန်တော်မသိဘူးပေါ့ဗျာကျွန်တော်အမြင်အဖြစ်ပြောရမှာကျွန်တော်သိတော့အောင်မြင်မယ်မထင်ဘူ
းဘာဖြစ်လို့လဲဆရာ
ဘာဖြစ်လို့လဲဆိုတော့ဒီလူတွေထွက်ပြေးတဲ့အကြောင်းရင်းကတစ်ဖက်ကနေပြီးသူတို့ကိုဖြူဆွဲပြီးခေါ်နေတာကိုမင်းတို့ဘာမှဒီမှာမနေနဲ့နေမင်းတို့သေးသေးပဲဒီဘက်ကိုလာခဲ့လာလို့ရှိရင်မင်းတို့တတိယနိုင်ငံတွေကိုရောက်အောင်ပို့ပေးမယ်ချမ်းသာတဲ့နိုင်ငံတွေကိုသွားလို့ရမယ်ဗာမယ်ဆိုတာအဲ့ဒီကြောင့်မလို့ထွက်သွားတဲ့လူတွေလည်းခင်ဗျားတို့ကြည်လေချက်ချင်းကိုဒီမှာနေကျင်ကြခြင်းကိုသိမ့်နဲ့ချီသွားတယ်ဆိုတာအဲ့ဒီသိမ့်နဲ့ချီတဲ့လူတွေကိုတကယ်တကယ်ပြန်စစ်လို့ရှိရင်အခုတို့တို့စည်ရင်ပေးတဲ့6သိန်းကဘယ်လောက်7000ဘယ်လောက်ဆိုတာအဲ့ဒီကတကယ်တကယ်မမဒီမှာနေခဲ့ဖို့တဲ့လူကဘယ်လောက်ထွက်လာအောင်မလဲကျွန်တော်တို့မသိဘူး
အဲ့တော့သူတို့သဘောနဲ့သူတို့ပြန်မလာဘူးဗမာပြည်ဘက်ကတော့တကားဖွင့်ထားတယ်ကျူးစူပါတယ်လုံနေရသားနဲ့မလာရင်တော့အဲ့ဒါကိုမြန်မာပြည်အပြစ်လိုပဲဝိုင်းပြောကြအောင်မယ်လို့ဆရာယူဆသလားဆရာနိုင်ငံတော်က
မဆပါဘူးပြောမှာပါကျွန်တော်အမြင်ကိုပြောရင်တော့အရှင်းဆုံးကိုပြောနိုင်မယ်ဗျာသူတဖက်ကလုံနေတာကတော့ဗမာပြည်အထွန်းသဖြင့်ဒီရခိုင်ပြည်အနောက်မြောက်ပိုင်းမောင်တော်ဒေသကိုသူတို့ကအရှက်တရကိုဆိုလို့ကျွန်တော်ကျန်နေတာကိုအဲ့တော့သူတို့ဘက်ကတော့အဲ့ဒါမဖြစ်ဖြစ်အောင်ကြံပါမိသူတို့လုပ်နေမယ်အဲ့ဒါကိုယ့်ဘက်ကလည်းဂျဲလေပတ်ပတ်နဲ့ရှောင်းနိုင်တင်းနေမှရမယ
်ဘယ်လူများရှောင်းနိုင်တင်းအောင်အမေတို့ထင်ပါလဲ
တခါကကိုယ့်ကိုဆွဆွဲနေတာကလူသတ်တယ်မရင်းချင်တဲ့ယွာတွေကိုမိရှို့တယ်အဲ့ကိုယ့်ဘက်ကပြောတာမသတ်ဘူးမိမရှို့ဘူးမရင်းမချင်ဘူးပြောတယ်အဲ့ဒါကြီးကိုယ့်ဘက်ကမှန်ကန်ညောင်းသက်တည်ပြနိုင်ရမယ်ကောင်းပြီဘယ်နည်းဘယ်ရက်ကဘယ်ရွာမှာဘ ᱹ ဒုကိုဘယ်နှစ်ယောက်သတ်ခံရလဲဘယ်မှာလဲအတိအကျစီရင်ပေးပါไอ้ตรุปี้เนี่ยสิ่งไอ้ตังค์โหยางกุมมาရှိတယ်ခဲ့တန်တမန်အဖွဲ့ဝင်တွေအကုန်လုံးကုသတမကအဖွဲ့ဝင်တွေရางกุมมาရှိတဲ့လူတွေကိုခေါ်သွားပြီးအဲ့နေရာတွေမှာပြပါတကယ်ဟုတ်လားမဟုတ်လားကြည့်ပါဆိုပြီးအဲ့လိုကြီးเนี่ยမတန်တရားကိုပြင်းနိုင်မယ်လားရှိမယ်အပြင်ကနေပြီးတော့အဖွဲ့တွေကိုတို့ဝေမခံခြင်းဘူးဘာဘူးဆိုတာကတော့တို့အကြောင်းနေတယ်တို့ရှိနေမယ်လေအဲ့ဒါအဲ့ဒီကိစ္စကိုတော့ကျွန်တော်ဘာမှမပြောလို့ဘူးဒါပေမဲ့အနည်းဆုံးဗမာပြည်ထဲမှာရှိတဲ့နိုင်ငံသားတမန်နေနဲ့ကုလသမဂ္ဂအဖွဲ့ဝင်တွေကိုတောက်ကြည့်ခွင့်ပေးပါပေးလိုက်လို့ရှိရင်ပေးပြီးသိချာကြည့်ပါစေတို့ကြိုက်လို့ကြည့်ပြီးလို့ရှိရင်ဟုတ်လားမဟုတ်လားတို့ပြန်ပြီးတော့ press conference လုပ်ခိုင်းပါအဲ့လိုနည်းနဲ့မှလည်းစံတန်ရရပြန်ဖြည့်ရှင်းလို့ရတော့မှာပဲမဟုတ်လို့ရှိရင်တောက်ကြည့်ခွင့်မပေးဘူးမလုပ်ဘူးဆိုတာတွေကတစ်ခုပြီးတစ်ခုမှဆွဆွဲချက်တွေတက်နေအောင်မှာပဲဟုတ်ဒီဖြစ်စေမဟုတ်ဒီဖြစ်စေ
energy အစိုးရရဲ့ဒီပြဿနာကင်တွယ်မှုအပေါ်မှာလည်းပဲသူတို့ဖြင့်ရခိုင်ပြည်က လူတို့ရခိုင်နိုင်ငံရေးပါတီတွေသိပ်ဘဝင်မကြဘူးဆိုတာမျိုးကြားပါတယ်အထူးသဖြင့်အရသူတို့ရဲ့လူတို့ဆန္ဒသဘောထားကိုထက်သွင်းမစဉ်းစားဘူးလို့ပြောနေကြတယ်ဒီကိစ္စနဲ့ပတ်သက်လို့ကဘယ်လိုပြောချင်ပါလဲ
ဒီ energy နဲ့တိုင်းရင်းသားပါတီတွေဆက်ဆံရေးရတယ်ပြင်ရမယ်တိုင်းရင်းသားပါတီတွေတော်တော်များများကလည်းမကျေနပ်ချက်တွေအများကြီးရှိတယ်အဲ့ဒါတွေလည်းဘာကြောင့်ဖြစ်ရလဲဆိုလို့ရှိရင်ကျွန်တော်တို့ငငယ်တုန်းကဖတ်စာပါလာခင်မှာဆိုလို့ရှိရင်ပြည်နယ်တွေမှာဖတ်စာပါလာအဖွဲ့တွေမထားဘူးဖတ်စာပါလာတော့မရွေးဘူးအဲ့ဒီအစားကိုပြည်နယ်သားတွေကိုပဲသူတို့ကရွေးခိုင်းနေအဲ့ဒီပြည်နယ်သားတွေကသူတို့ဖတ်စာပါလာအဖွဲ့နဲ့မဟာမိတ်ဖွဲ့ထားတယ်အဲ့တော့ရွေးကောက်ပွဲနိုင်ပြီးတက်နိုင်ရင်ဒီအဲ့ဒီအမတ်တရားလွတ်တော်ထဲမှာသူတို့မဟာမိတ်ဖွဲ့ဆိုတော့သူတို့ဖတ်စာပါလာအစိုးရကိုပဲမဲပေးတာပဲဥပမာကျွန်တော်တို့ဂျာမနီမှာလို့ရှိရင်လည်းဒီအစိုးရတစ်ဖွဲ့နေတဲ့ CDU ပါတီကဒီဘာဗေးရီးယားပြည်နယ်မှာဆိုလုံးဝ CDU မရှိဘူးသူတို့မှ CSU စံနာမည်ပဲရှိတယ်ပါတီနဲ့အဲ့ဒီ CSU နဲ့ CDU ကမဟာမိတ်အဲ့ကျွန်တော်တို့တန်ငယ်ငယ်တုန်းကတော့ရခိုင်ပြည်မှာတော့ဖတ်စာပါလာဝင်ယူတယ်အဲ့ဒါရခိုင်ကပြည်နယ်မှမရသေးဘူးရခိုင်ကတိုင်းကိုတကယ်ပြည်နယ်ရှမ်းပြည်နယ်တို့ကချင်ပြည်နယ်တို့မှာတော့ဖတ်စာပါလာတော့မယူဘူးနောက်တစ်ခုကရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်တိုင်းရင်းသားပါတီရဲ့အမတ်တွေကအများစုနိုင်တယ်ဒါပေမဲ့သူတို့အစိုးရဖွဲ့ခွင့်မရဘူးအခြေခံဥပဒေလိုဆိုဘာလို့အကြောင်းပြပြီးဖွဲ့ခွင့်မပေးဘူးကျွန်တော်တော့ဒီအခြေခံဥပဒေကိုသေသေးချေချာတော့မဖတ်မိဘူးဒါပေမဲ့ကျွန်တော်ဖတ်မိလောက်သိရလောက်ကနိုင်ငံတော်သမရကပြည်내ဝန်ကြီးချုပ်ကခန့်ပိုင်ခွင့်ရှိပြီပဲသူရေးထားတယ်။နိုင်ငံတော်သမ္မတကပြည်내ဝန်ကြီးချုပ်ကိုမိမိပါတီထဲမှာခန့်ပြီးလို့ရေးမထားဘူး။အဲ့ဒါလေးလည်းပါနိုင်တယ်။တိုင်းရင်းသားပါတီတွေက NLD နဲ့ဘဟုအစိုးရကိုယုံကြည်မရှိဖြစ်နေတာ။သူပြည်ရခိုင်ပြည်မှာလို့ရှိရင်အရင်ကျန်းဖို့အစိုးရတုန်းကတော့မှဒီလောက်ရခိုင်ပါတီနဲ့အစိုးရနဲ့ထိတိုင်မတွေ့ခဲ့ဘူး။ဆီအစိုးရဘာမှမချွတ်ကြဘူးဘာမှမပြော။အခု NLD နဲ့ကျမှတကယ့်ကိုထိတိုင်ကြီးကြီးတွေ့နေတာကတော့ဟိုရှင်းချင်းပြောရလို့ရှိတော့ဗျာ G ဆိုတာကနှစ်ဖက်လုံးချိန်မှာပဲချိန်မိတယ်။တဖယ်တည်းကနေသွားချိလို့ဘယ်တော့မှမချိမိဘူ
းဆောက်ကီမန်ဆိုဆရာနဲ့ကျွန်တော်နဲ့အခုဆွေးနွေးကြတာဟာဒီခိုင်ပြဿနာနဲ့ပတ်သက်ပြီးတော့အစိုးရကင်တွယ်ဖို့ဘယ်လိုလုပ်ခရင်ကောင်းတယ်ဆိုရက်ကြားပဲဖြစ်ပါတယ်ဆိုတော့ပြဿနာရဲ့ဈေးမြင့်ဖြစ်တဲ့ခိုင်ဒေသအတွင်းလူအဖွဲ့အစည်းနှစ်ခုအကြားမှာသဟဇရာဖြစ်ရေးကျွန်တော်ငငယ်တော့ကလို့မွတ်စလင်တွေနဲ့ကျွန်တော်တို့နဲ့အတူလက်ပွန်တတီဆက်ဆံနေခဲ့ကြတယ်အဲ့လိုအခြေအနေမျိုးရောက်နိုင်မဲ့အလားအလာကောဆရာမြင်ပါသလားဘယ်လိုလုပ်စင်နေထင်ပါလဲ
အဲ့လိုရောက်ဖို့ဆိုတာကဒီလိုရှိတယ်ဦးကျော်ဆန်သားကျွန်တော်တို့ငငယ်တုန်းကတိတ်ခဲ့တဲ့မွတ်စလင်တွေနဲ့အခုရှိတဲ့မွတ်စလင်တွေကနဲ့ရမှနေတဲ့မွတ်စလင်တွေနဲ့မတူဘူးကျွန်တော်တို့ငငယ်တုန်းကရှိခဲ့တဲ့မွတ်စလင်တွေကစစ်တွေမှာပဲနေနေမမနေနေသူတို့ကအဲ့ဒီဒေသခံစကားကိုကောင်းကောင်းတတ်ကြတယ်ဘာမှဆက်ဆံရေးရတဲ့ဘာမှပြဿနာမရှိဘူးကိုယ်ွယ်တဲ့ဘာသာလွဲတာကလွဲလို့ကျန်တာတွေကဘာမှပြဿနာမရှိဘူးအကုန်လုံးဘုရုပုံမှာဘုရုဒစိမ့်လို့မထင်ဘူးအခုနောက်ပိုင်းဝင်လာတဲ့လူတွေကဒေသခံစကားကိုမတတ်ကြဘူးသူတို့တော့မောင်းတော့သွားကြည့်အထူးသဖြင့်မောင်းတော့မှာသူတို့ခေါ်တော်စကားမတတ်လို့ရှိရင်ဘုရုမှာဘာမှလုံးလို့မရတော့ဘူးရခိုင်စကားနဲ့သူတို့မသိကြဘူးဗမာနိုင်ငံသားဖြစ်ချင်ပါတယ်ပြောတယ်ဗမာနိုင်ငံသားဖြစ်ချင်အဲသက်ဆိုင်ရနိုင်ငံရဲ့ဘာသာစကားကိုတော့တတ်ရမှာပေါ့ဘယ်နိုင်ငံမှမဆိုတာထုံးစံမယ်ဘယ်လိုပြန်ဖြည့်ရှင်းရင်ကောင်းမလဲဆိုတော့ဟိုနှစ်ဖက်လုံးကတော့အဘေးယူလို့ကြာမှာပေါ့ရှော့ရမှာပေါ့နှစ်ဖက်လုံးကမလျှော့ဘဲနှစ်ဖက်လုံးကတင်းနေတော့ဘယ်လုံးမှသာဆက်လို့မရဘူး
ကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ဆွေးနွေးခန်းပြီးမှာတော့အခုတော့ကိုရနိုင်စီစဉ်တင်ဆက်တဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်နေပါပြီ
။ဒီမှာပါကျွန်တော်ရနိုင်ပါ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Carabao Flair လို့ခေါ်တဲ့ English League Flair Final မှာတော့ Manchester City အသင်းကဘိုးဆွဲပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Premier League မှာတော့ Manchester United က Chelsea ကိုအနိုင်ရသွားပါတယ်။တောင်ကိုရီးယားနိုင်ငံမှာချင်းပါခဲ့တဲ့2018ပြုံချမ်းဆောင်သည့် Olympic ပြိုင်ပွဲကတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။Carabao Flair လို့ခေါ်တဲ့ England League Flair ဘောလုံးပွဲမှာတော့ Manchester City အသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Arsenal နဲ့ Man City တို့ Wembley ခွင့်မှာတနင်္ဂနွေနေ့ကဘောလုံးခဲ့ကြတာမှာ Man City က Arsenal ကို3ဂိုးကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာဖြစ်ပါတယ်။Man City အတွက်ဂိုးတွေကိုတော့ Argentina တိုက်စင်ဘူး Aguero နောက်တန်းလူ Company နဲ့ David Silva တို့ကသွင်းယူခဲ့တာဖြစ်ပါတယ်။ဒါဟာနီးပြ Guardiola အတွက်တော့ England မြေမှာပထမဆုံးဆူပလာကိုရလိုက်တာလည်းဖြစ်ပါတယ်အင်္ဂလန်မှာသူရဲ့ပထမဆုံးဆူပလာနဲ့ပတ်သက်ပြီးဂေါ်ဒီယိုလာပြောတာကတော့
So that's why I'm so happy for Manchester City so because I cannot forget
how they take
care of the city. Kulo nai lai de atwa chang le man city atwa chan wan ta mi ba de ba chang le so ro minute dong ga chan ro su re mya ya lat dwe ma kaung ke lo ga tu ro ga chan ro ba ga yak khe le prathama song ga sheikh manswa tu ba win club khu lo ga lu re kong long go chan ro go a pe po pyo ke da chang man city nai na ga tait yee ba bi chan ga le di aung mi mu ma sei pai ti ye phit bi ai twa le wan ta ba de
Arsenal ni pya san venga ga ro di pwe shong daw ne patat pi lo
Well done to City. Congratulations to them. They won the trophy.
Man City ding gzara gomi duro de goyi bari. Duro a champion phi bi pyone ja bi do. Chinaru ga lo di pwe nai mi ya de twe saip pye mi bari. Pi do di ni ga chinaru nen ne kan ma kaw mu lo le tin ma de. Chinaru go mi shi de phi ni de chein ma akwin ye kaw de khu ya ga bi da hu a thon ma cha nai ga lo. Chinaru le go pe le ya bi shong twa lo. Duriya bai ma lo chinaru kan ma kaw nge be go ri le pe le ya da ba. Da yi me duriya go ga lo lu chin ne lo tin ma de.
ဒီတော့ Premier League ပွဲစဉ်တွေမှာတော့ Manchester United နဲ့ Chelsea တို့တွေ့ခဲ့ကြပါတယ်။ Man U ရဲ့ Old Trafford ကွင်းမှာကစားကြတာမှာကိုယ်ရင်သွင်းကြတာကတော့ Chelsea တင်းမှာ Chelsea တံမြန်တိုက်စစ်ကနေ Man U နောက်တန်းပေါက်ထွက်သွားပြီးတော့အခုလက်လောမှာခြေစွမ်းပြနေတဲ့ William ကကန်သွင်းသွားခဲ့တာပါ။ဒါကို Man U တိုက်စစ်မှု Lukaku ကပြန်ခြေပြီးတော့ Man U အတွက်အနိုင်ဂိုးကိုတော့လူစားဝင်လာခဲ့တဲ့ Lingard က85မိနစ်မှာခေါင်းတိုက်သွင်းခဲ့တာဖြစ်ပါတယ်။ Chelsea ကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီး Man U နီးပြ Mourinho ပြောတာကတော့
The beginning of the game was blue. We took a little bit of time to adapt to
ပွဲစမှာ Chelsea ကခြေတာခဲ့ပြီးကျွန်တော်တို့အနေနဲ့ကစားဖို့ပြောင်းလဲတချို့လူနေရာအခင်းချင်းအစ်စ်တွေကြောင့်ကစားကွက်ကိုတည်နိုင်ဖို့အချိန်ယူခဲ့ရပါတယ်။ဒုတိယပိုင်းမှာတော့ကျွန်တော်တို့ကစားပုံကပိုကောင်းလာပါတယ်။ကျွန်တော်တို့ဂိုးသင်းခွင့်တချို့ရပြီးဒါကိုအသုံးချနိုင်ခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့အနိုင်ရတဲ့မှာ
အခုဆိုရင်ဘောလုံးရာသီထပ်ဝက်ချိုးလို့ရာသီကုန်ပိုင်းကိုလည်းတဖြည်းဖြည်းနဲ့ဦးတည်လာနေပြီးတော့ Manchester City အသင်းကဇယားထိတ်ကနေဦးဆောင်နေပြီး Man U အသင်းကတော့ဒုတိယနေရာမှာရောက်နေပါတယ်။ Manchester United အသင်းအနေနဲ့ဒီနေ့မှာပြည်တွင်းမှာပြိုင်ပွဲထက်ဥရောပပြိုင်ပွဲမှာပိုပြီးတော့အောင်မြင်နိုင်တယ်လို့Man U thing on so how the manager Vidic ka pyo lai par.
It seems like we have a more chance this year in the Champions League. That's what they said in the beginning of the season.
ကြည့်ရတော့ကျွန်တော်တို့အနေနဲ့ဒီနှစ် Champion League မှာပိုပြီးတော့အခွင့်အရေးရှိပုံရပါတယ်။ဒီအရာဒီအစကတည်းကလည်းကျွန်တော်တို့အဲ့ဒီလိုပြောခဲ့ပါတယ်။ Man U နီးပြ Mourinho ရဲ့ကစားပုံကအမှတ်ပေးပွဲထက်တခြားပြိုင်ပွဲတွေမှာပိုအောင်မြင်တတ်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့နိုင်နိုင်တဲ့အခွင့်အရေးရှိပါတယ်။ Guardiola ရဲ့ Man City ကတော့လူငယ်တွေရောအတွေ့အကြုံရှိပြီးသားတွေနဲ့ပေါင်းစပ်ထားတာပါ။ဒါကြောင့်သူတို့ကချိန်မှန်ပါတယ်။ဒါပေမဲ့မိုရင်ညိုအနေနဲ့ရှင်းနှစ်မှာတော့မန်စီးတီးကိုစိန်ခေါ်ပြီးပရီးမီးယားလိဂ်ကိုရနိုင်မဲ့အသင်းမျိုးတည်ဆောက်နိုင်ပါတယ်
။ဒါပေမဲ့လည်းစပိန်ကဘာစလိုနာ၊ရီယယ်မက်ဒရစ်၊ပြင်သစ်က PSG နဲ့မန်စီးတီးအသင်းတွေဟာဒီနှစ် Champions League ပြိုင်ပွဲမှာပိုဆွဲဖို့ပိုပြီးတော့ရေပန်းစားနေတဲ့အသင်းတွေဖြစ်ပါတယ်။ဒါပြင် Vidic ကတော့သူ့ရဲ့အသင်းပေါ်ဟောင်းစီရိုနယ်ဒိုဟာသူ့ရဲ့အိမ်မက်တွေအတွက်ဆက်ပြီးတော့ချိုးပန်းနေတော့မဲ့ဖြစ်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ
် So he has a dream that he want to be best player in the world and ever so he's still chasing his dream he never
ရနာဒိုမှာတမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားဖြစ်ရမယ်ဆိုတဲ့အိမ်မက်ရှိပါတယ်ဒါကြောင့်သူဟာအဲ့ဒီအိမ်မက်ဖြစ်လာအောင်ချိုးပန်းနေတော့မှာသူကရှိထားတဲ့အောင်မြင်မှုတွေနဲ့ဘယ်တော့မှရောင်ရဲတင့်တယ်နေတတ်တဲ့လူမျိုးမဟုတ်ပါဘူးသူကအမြဲတမ်းကြိုးစားနေသလိုအမြဲတမ်းလည်းတိုးတက်နေတာပါသူ့ရဲ့အိမ်မက်တွေဖြစ်အောင်အမြဲတမ်းကြိုးစားနေသလိုသူကတကယ်ကြေးစားဘောလုံးတမဆစ်စစ်တယောက်ပ
ါမယူတင်းကောင်းဆောင်ဟောင်ဗစ်ဒစ်ဟာဘောလုံးလှုပ်ရှားမှုစီဝေးတက်ရောက်ဖို့အတွက်အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကိုရောက်ရှိနေတာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်တခြားဘောလုံးသတင်းတွေမှာတော့ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့ကမ္ဘာတဝန်းကိုလက်လက်ပြသနေတဲ့ကွာဖလာဂျီဟာပြီးခဲ့တဲ့ February 23ရက်နေ့ကတော့အာဖရိကတိုက်ကဆူဒန်နိုင်ငံခါတူးမြို့ကိုပထမဆုံးကျင်ရောက်ခဲ့ပြီးတော့ဆူဒန်ပြည်သူတွေကလည်းကမ္ဘာဖလားကြီးကိုတွေ့ခွင့်ရခဲ့ကြပါတယ
်။ဟကီကယာနီဟာဒစ်ကဘီရ်ဂျစ်ဒန်ဂျစ်ဒန
်ဆူဒန်ပြည်သူတယောက်ကတော့တစ်ချိန်ချိန်မှာသူတို့ဆူဒန်အသင်းခေါင်းဆောင်အနေနဲ့လည်းဒီကမ္ဘာဖလားကြီးကိုကင်မြောက်နိုင်မယ်လို့မျှော်လင့်ထားကြောင်းပြီးတော့သူတို့အနေနဲ့လည်းကမ္ဘာဖလားဘောလုံးပွဲကိုဆူဒန်နိုင်ငံမှာကျင်းပနိုင်ဖို့မျှော်လင့်ထားတယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ။ ကိုရီးယားနိုင်ငံမှာကျင်းပခဲ့တဲ့ပျုံချန်းဆောင်သည့်အိုလံပစ်ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲအောင်မြင်စွာနဲ့ဖြီးဆုံးသွားခဲ့ပါပြီ။နော်ဝေးနိုင်ငံကရွှေ14ခု၊ငွေ14ခု၊ကျေး7ခုနဲ့စုစိတ်အများဆုံးနဲ့ပထမနေရာမှာရပ်တည်ခဲ့ပြီးတော့အဲ့နောက်တော့ဂျာမနီကရွှေ14ခု၊ငွေ10ခု၊ကျေး9ခုနဲ့ဒုတိယ၊ကနေဒါနိုင်ငံကရွှေ17ခု၊ငွေ8ခု၊ကျေး6ခုနဲ့တတိယရသွားပါတယ်။ American, Netherlands, Net, Sweden, Nanganigaro, Saint Linga, Chow, Niarima, Didi Yadigabido, Ancient Tongoria, Nangangaro, Shuingagu, Mueshiku, Chilegu Yabido, a Saint Connect Chades, Rapioja and Ebe, Didrema, Agza, Renego, Timabe, Sonsa like.
ကိုရနိုင်စူးစီးတင်ဆက်ထားတဲ့တပတ်အတွင်းအားကစားတင်ဒင်းတွေကိုနားဆင်ကြရတာပါလာမယ့်စနေညဗီအိုအေတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးကြပါမယ်။တော်ရရှင်များရှင်မြန်မာနိုင်ငံကနေရာတချို့မှာမကြသေးခင်ကပဲလူတွေထိခိုက်တိတ်ကျခဲ့ရတဲ့ဘုံပေါက်ကွဲမှုတွေနဲ့အတူနိုင်ငံရေးအကြံဖတ်မှုတွေတွေ့လာနေရပါတယ်။ဘယ်လိုလူတွေကနိုင်ငံရေးအကြံဖ မှုဘေးကကင်းဝေးအောင်ဘာတွေလုပ်ဖို့လိုနေတယ်လဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
လာမယ့်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တွေ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ VOA ကိုစာတိုက်ကနေတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့လိုလိပ်စာရေးပြီးတော့ပေးပို့နိုင်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ
်အမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကထက်တန်းချောင်းဖြစ်ကတ်မှုကလွတ်မြောက်လာသူကျောင်းသားတွေဒီကနေ့မှပဲကျောင်းပြန်ထက်နေကြပါပြီအမေရိကန်ပြည်သူလွတ်တော်နဲ့ပြည်နယ်လွတ်တော်တွေမှာတော့နိုင်ငံတော်ကကြောင်းနေမှာဘေးကင်းလုံခြုံရေးလူငယ်တွေအသက်မဆုံးရှုံးရအောင်ဟန်တားမဲ့အစီအမံတွေနဲ့ပတ်သက်လို့လည်းအခြေတင်ဆွေးနွေးနေကြတာပါလူသားချင်းစာနာရေးအနေနဲ့ဆက်ဆင်ရေးတွေကိုနေ့စဉ်ရာရီရဆိုင်ထားတဲ့အချိန်တွင်စီးရနိုင်ငံကုဒါရှိပိုင်းမှာအကူအညီထောက်ပံ့ပေးပို့မှုတွေနဲ့လူတွေထွက်ခွာနေရတွေကိုတဘုံတွေကဟန်တားနေတယ်လို့ရုရှားနိုင်ငံကြားရေးဝန်ကြီးဆာဂီလက်ဗရော့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်စီးရဆွေးရကိုလူလာတဲ့တပ်ဖွဲ့တွေက2013ခုနှစ်ကတည်းကဝန်းရံပိတ်ဆို့ထားတဲ့တဘုံတွေထိ ंछ ော်ရနေမြေမှာလူတွေကိုအကူအညီပေးဖို့နဲ့မျိုးရင်းကထွက်ခွာနိုင်အောင်နေ့စဉ်9နာရီကျော်တိုက်ခိုက်မှုတွေရပ်ဆက်ထားမယ်အကြောင်းရုရှားဆွေးရကကြေညာထားတာပါအာဖဂန်နိုင်ငံကတာလီဘန်တပုံနေနေနဲ့ငင်းချိုင်းလုပ်ငန်းစဉ်မှာပူးပေါင်းပါဝင်မှုလက်ခံခဲ့မယ်ဆိုရင်အပြန်အလှန်အပြင်ကန့်သတ်မထားပဲငင်းချိုင်းဆွေးနွေးဖို့နိုင်ငံရေးပါတီတစ်ခုဖြစ်တရားဝင်အသိအမှတ်ပြုဖို့နိုင်ငံတကာကပိတ်ဆို့တံခတ်မှုစီးရင်မှာထည့်သွင်းထားတဲ့အဖွဲ့ဝင်တွေရဲ့အမည်တွေကိုပယ်ဖျက်ပေးဖို့အာဖဂန်သမ္မတအရှရက်ဖ်ကာနီကကမ်းလှမ်းလိုက်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်တုံ့သက်ဖို့တာလီဘန်ရဲ့တောင်းဆိုချက်ကိုလည်းငင်းချိုင်းလုပ်ငန်းစဉ်မှာညှိနှိုင်းလို့ရနိုင်တဲ့အကြောင်းဒုတိယအကြိမ်ကာဘူးမြို့တော်ကညီလာခံမှာအာဖဂန်သမ္မတကဒီကနေ့ပဲပြောဆိုလိုက်တာပါကရသမဂါကပိတ်ဆို့တံခတ်တမ်းမြစ်ထားတဲ့စစ်လက်နက်ပစ္စည်းတွေကိုမြောက်ကိုရီးယားကတင်ပို့ခဲ့တဲ့နိုင်ငံတွေအနေနဲ့မြန်မာနိုင်ငံလည်းပါဝင်တဲ့အကြောင်းကြွမ်းကျင်သူတွေကပြောဆိုလိုက်ကြပါတယ်။ကရသမဂါရဲ့တမ်းမြစ်ချက်ကိုချိုးပေါက်ပြီးမြန်မာနိုင်ငံကိုပက်ထင်းတပ်မစ်ဆိုင်းတုံးစနစ်တင်ပို့ခဲ့သလိုစီးရီးယားနိုင်ငံကိုလည်းပက်ထင်းတပ်မစ်ဆိုင်းတုံးနဲ့ဓာတ်လက်နက်တွေတင်ပို့ခဲ့ကြောင်းမြောက်ကိုရီးယားပေါ်တံခတ်မှုတွေကိုစောင့်ကြည့်ခဲ့နေတဲ့ကြွမ်းကျင်သူအဖွဲ့ကအစိုးရခန်းစားဒီကနေ့ထုတ်ပြန်ရန်မနေ့ကတော့ထုတ်ပြန်တဲ့အချိန်မှာပဲပြောဆိုခဲ့တာလည်းဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းကြေညာကိုကိုအောင်လွင်ဦးပြောပြခဲ့တာပါတညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်လွှင့် engineer ကတော့ Vasco Volaric ဖြစ်ပါတယ် VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 ထိ line meter 1695 32နဲ့ line lat 190တို့ကနေထုတ်လွှင့်ခဲ့တာပါသောရရှင်နေအားလုံး BND ရဲ့ကင်းဝေးပြီးစိုးရိမ်မှုကင်းစွာနဲ့နေထိုင်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.